ဒီနေ့ဘောင်းသူတော်ကောင်းတို့တနာယီလောက်အချိန်ယူပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နှစ်2005ရာ96ခုကောဇာတကြီး1300ရာခုနှစ်ခုနှစ်ခုပထမဝါဇုလာပြီကျော်၄ရက်နေ့ညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့ ရန်ကင်းမြို့နယ်အမှတ်9ရပ်ကွက်ဓမ္မကဓမ္မယုံမှာဆင်ရင်ကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်မှာဒီကနေ့ညဓမ္မဒါနကုလိုရှင်များဖြစ်ကြတဲ့တကမာကြီးဒေါ်သက်သက်မော်ဤမွေးနေ့အလှူဖြစ်ဖြစ်ဆင်ရင်ကျင်းပကြတဲ့တကမာကြီးဒေါ်သက်သက်မော်မိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ ဒီကနေ့ညပေးတဲ့ပေါင်းသူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြတယ်။ဦးဇင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ဒီတော့ဒီကနေ့ညတရားနာရောက်ရှိလာကြတဲ့ပေးတဲ့ပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဗတ္တရားဟောမှလည်းဆွလို့ရှိရင်အင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာလာရှိတဲ့ အာဂတိသုတ်တံယေအင်္ဂုတ္တပါဠိတော်တတကနိပတ်မှာလာရှိတဲ့နလကပါဏသုတ်တံလို့ကောင်းစဉ်ပေးထားတဲ့သုတ်တံယေအဲ့ဒီသုတ်တံနှစ်ပုဒ်ကိုအခြေခံပြီးတော့လာဇံယက်မှာသာတော်လာလို့တရားကောင်းစဉ်လေးပေးပြီးတော့ပေးတဲ့ပေါင်းသူတော်ကောင်းတို့ကိုအရင်တို့ဟောပါမယ်လာဇံယက်မှာသာတော်လာတဲ့ ဒီစကားလေးကဦးဇင်းတို့မြတ်စွာဘုရားကိုတော်တိုင်းဒီအသုံးနှုံးလေးသုံးနှုံးပြီးတော့ဟောခဲ့တာပါတုတ်ကပက္ခေဝစန္တိမာတုတ်ကပက္ခေလာဇံပက္ခမှာစန္တိမာဤဝထွက်တဲ့လာခဲ့သူဟောလာဇံယက်မှာထွက်တဲ့လာဆိုတော့တဖြည်းဖြည်းနဲ့အယောင်ဝါတွေကလည်းပူပြီးတော့တောက်ပလာတယ် ရွယ်စားကလည်းပူပြီးတော့ကြီးလာတယ်ပေါ့နော်ဒီဥမာကိုမြတ်စွာဘုရားကဘယ်လိုအဓိပ္ပာယ်နဲ့ပေးတာတုံးဆိုတော့လောကီစိတ်ချမ်းသာများတိုးတက်များပြားလာဖို့ဆိုတဲ့ကြီးရွယ်ချက်နဲ့ပေးတဲ့ဥမာတွေထဲမှာလည်းပဲဒီဥမာလေးကိုသုံးထားတာတွေ့ရတယ်အချမ်းရံလေးအကျော်စောလေးတိုးတက်ကြီးပွားလာလိမ့်မယ်ဘုရားရှင်ကိုတော်မြတ်ကြီးဟောတဲ့ အဲ့ဒါလောကီစည်းတိမ်အချမ်းအရာအကျော်စောတွေတိုးတက်ကြီးပွားလိမ့်မယ်ဆိုတဲ့နေရာမှာလည်းပဲလာဇံပက္ခမှာထွက်တဲ့လာလို့တနည်းတစ်ချာတိုးတက်လာလိမ့်မယ်ကြီးပွားလာလိမ့်မယ်လို့ဒီလိုဥမာပေးတာရှိတယ်ပေါ့။နောက်ဦးဇင်းတို့ကုသိုလ်ကောင်းမှုတို့ဖြင့်လည်းပဲတိုးတက်ကြီးပွားစေခြင်းနဲ့အတွက်ကြောင့်ကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်ကြီးပွားပြီးတော့နောက်ဆုံး ကုသိုလ်ဆိုတာကလည်းပဲဦးဇင်းတို့လောကီကုသိုလ်ရှိတယ်မေဂုကုသိုလ်ရှိတယ်လောကုတ္တရာကုသိုလ်ရှိတယ်လောကုတ္တရာကုသိုလ်အဆင့်တီကြီးပွားပြီးတိုးတက်ပြီးဆိုရင်တော့လောကုတ္တရာကုသိုလ်ဆိုတာမဲ့ညံလေးပါးကိုပြောတာအဲ့ဒီကုသိုလ်ကောင်းမှုတွေကြီးပွားပြီးတိုးတက်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနိဗ္ဗာန်ချမ်းသာကိုမျက်မှောက်မပြုရဘူးလားပြုရတယ်အဲ့ဒါကတော့အလွန်တရာမှမုံမြတ်တဲ့တို လာဇံပခမှာထွက်တဲ့လလို့တရေတရားကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်လာလိမ့်မယ်ကြီးပွားလာလိမ့်မယ်လို့အဲ့လိုဥမာပေးပြီးတော့ဟောတာလည်းရှိတယ်။ဒါတကယ်နဲ့ဦးဇင်းကပေးတဲ့ကောင်းသူတော်ကတို့ကိုယတ္တဆိုတဲ့အချမ်းရံကြောစိုးတွေတိုးတက်ကြီးပွားဖို့အတွက်မြတ်စွာဘုရားဆုံးမထားတဲ့တုတ်တန်တရားဒေသနာတွေဘု။ တရားဒေသနာနှစ်ပုဒ်ကိုဦးဇင်းတို့ပေးတာပေါင်းသူတော်ကတို့ဒီကနေ့ညနာယူခြင်းယူကြည့်မယ်ပေါ့နော်။ကိုကလောကီလူသားတွေဖြစ်နေတာဆိုတော့လောကီလို့အချမ်းရံနေအကျော်စိုးတွေစီးတဲ့ဥစ္စာတွေတိုးတက်လာဖို့များပြားလာဖို့လည်းပဲဒါပုထုဇဉ်လူသားတွေမှာအလိုရှိကြတယ်ပေါ့ဟုတ်လား။အဲ့ဒါလိုအလိုရှိတယ်ဆိုလို့ရှိရင်ဘေပုံပင်ကြီးကျင့်သုံးကြရမလဲဆိုတဲ့နိလန်တစ်စင့်တက်ပြီးတော့ကုသိုလ်ကောင်းမှုတို တာဒီကိုဒီကနေ့ညပေးတဲ့ပေါင်းသူတော်ကောင်းတို့ No lazan bakama to de lalo. No lazan yema to de lalo. Kendi de chatu de lavo, jibwa lavo, pebum beni josa atojaya male, shuralego, nayo jinu jia, no? Tidia, didanarogo, mahoja, dege, manaja, dege ma. Tiaro, alongo, hoja, ro, mugere, piajian, gorom, yege, imedan, ijan, jileno, mure, mahagaru, nago. Tidia, de alonzongo, tido, mumieno, mure, da, venu, danya, divulo, pinago. To mahagaru, nago, pinago, nabazo, no, pian, pino, mure, piajian, gorom, yago, yodemia, no, shiku, pulo, ja, onzo. อโลละอุจิโมปิโรอายุปุจายะอะกรุณาทีตละเหระยังปัญญาเบโสดาวิหะตะโมหะธรรมาตานะระเมระโลกะกะโรณีทุกขะตังกติวิมุตตังกรุณาทีตละเหระยังมหากรุณารอภิญอิญะโลสิณะโลเลสิโรมุวาเวทะโต ปัญญาเบโสดาวิหะตะโมหะธรรมอรหัตตมะดีหุโตอะยังวะเลภิญวิสันติหุโตไม่มองโกเผยกว่าเราหมู่พิธะโตตานะระเมระโลกะกะรงหลุนะภิมะตัตตวะอนันตะรุอิจาวติตันตุเลกะรุปิยะตะสุรีโตเสยะทะคินเลภิโตมุวาเวทะโตกะติวิมุตตังทีวะมะนุตตานิระยะนิ ปิตาตริสาลายะชิงาตันโตกติโรมาลิทุทุชิงกิณโลตอมุภีทะโตทุกะตันตัตตวะรุอะอจุมยาจองหุ่มมันโตสกาก้องกุราญะสุโรมุวาวีทะโตโพธังทิสาลียะเตยามยะกุละโพเตนาปะระมยะเกตุชะตาเทนเนติเมนเปตะพะยะชิงกุโรเมจิโก เมยันเตยอุปุกุเตยานาปุกุขอสุปิญญะปรมัตมะมุชุณันนะภะผิจะบาโตพะยะตะบิโตตุติโหนิวนะวะกายวะสีมโนชีวิตตุงติตวาระปะนามะภิญทุกขังโยจูละสงโมกาชิโคอุญญะปาอิยัสวาพะยา Lazan yema, dare la, mimido yepoa. Logi, Josiwa, Lakuda, Josiwa, Rupche, Tani de Chadu de Chibua, Lavu, Dwe, Chentonia, Yamet, Nilangomia. Patama Vaima, Ujino Babioja, no, Soro. Shetta, Sore, Chaya, and Josomia, Dode, Chibua, Jinja, Chia. Aragum, yes, Wavia, and go to Balido. Sadogan Nipa Tema, Akadi Dodan, so be Dodan, don't book Hodanashi. Akadi, so there's a gali, paid up on the Rano yet Narema. Jindi Juan when be the Zagalon Dalong, no? Akadi Akadi Laisari, Chawija Mola. No? Akadi, so Rabadora Rosoro. Malite, Malite de Begani Biro, Lida, Belida, Yeti Mu Mala. Agadi sura, malaita, malaita bhaga, laita, mare bhaga, laita. Tama laichi jang diaga lebe, limyu shire. Agadi diya liban shi. Aula. Tama yaswa piyabalu horong sura. Sadari mani bekawi, agadi kamanani. Yahanu re. Malaita, malaita bhaga, laita, belaichi sura, limyu shire. Belaichi mani myu shiro. Limyu shire re. Eri limyo ga bari long suro. Sandagade kisadi. Sandagade kisadi suro. Chichengo jang piu biro. Chilu mu. Malaitem laite vega. Malaitite vega ni biro. Laita. Sandagade wo. No. Chichem yandore adwejang. Mamanti yadane. Eri vega ni laita. Hola. Malaitem laite vega ni biro laita. Now dodagade kisadi. ตอดาเกติโกลุเลเปียวอ่ะมုံးเนี่ยအတွက်ကြောင့်မလိုက်တဲ့မလိုက်ထိုက်တဲ့ဘက်ကလိုက်တာဘယ်ဟာမှနေဘယ်ဟာမှတယ်လို့သိတယ်မသိလို့မဟုတ်ဒါပေမဲ့မုံးเนี่ยအတွက်ကြောင့်ကိုပဲမှန်တဲ့ဘက်ကမယက်တည်နိုင်စောစောကချစ်တဲ့ဘက်ကယက်တည်တာချစ်လို့မဟုတ်ကိုပဲမှန်တဲ့ဘက်ကမယက်တည်နိုင် ခုကတော့ဗါတယ်လို့မုံလို့မို့ကိုပဲမှန်တဲ့ဘက်ကမရတည်နိုင်မလိုက်တဲ့မလိုက်ထိုက်တဲ့ဘက်ကလိုက်တာ။နောက်သန္တာကတိဒေါသကတိဟောတတိယဗါပြောလို့ဆိုတတိယကဘယကတိကိစ္စတိတဲ့ကြောက်တဲ့အတွေ့အကြုံမို့လို့မလိုက်တဲ့မလိုက်ထိုက်တဲ့ဘက်ကလိုက်တာ။နော်ဓမ္မနဲ့ဓမ္မရဲ့လို့သိတယ်ဒါပဲမှန်တဲ့ဘက်ကလိုက်လို့ရှိရင်တစုံတရာကိုယ်ကိုထိခိုက်လာနိုင်တာတွေရှိတယ်ဟုတ်။နောက်မှားတဲ့ဘက်ကလိုက်လို့ရှိရင်အဲ့ဒါမျိုးမရှိနိုင်ဘူးဆိုပြီးတော့ကြောက်တဲ့အတွေ့အကြုံကိုပဲမလိုက်တဲ့မလိုက်ထိုက်တဲ့ဘက်ကလိုက်တာ။မယက်တီတဲ့တဲ့ဘက်ကယက်တီတာ။နောက်လေးခုမြောက်အကတိကြတော့ဘာပြောတော့မောဟကတိကိစ္စတိ။မောဟကတိမိုက်မဲတွေ့ဝေတဲ့အတွေ့အကြုံမှန်မှန်ကန်ကန်မသိတဲ့အတွေ့အကြုံနော်မလိုက်တဲ့မလိုက်ထိုက်တဲ့ဘက်ကလိုက်တာအဂတိတရားဘယ်နှပါတော့များ၄ပါးသန္တာဂတိဆိုပြီးတော့ချစ်လို့မှုမှားရင်တဲ့ဘက်ကယတ္တိတာဒေါသဂတိဆိုပြီးတော့မုန်းလို့မှုမှားရင်တဲ့ဘက်ကယတ္တိတာဘယဂတိကြောက်လို့မှုမှားရင်တဲ့ဘက်ကယတ္တိတာမောဟဂတိမိုက်မဲတွေ့ဝေအတိညာနှုံနေတဲ့အတွေ့အကြုံမှားရင်တဲ့ဘက်ကနေယတ္တိတာအဂတိတရား၄ပါးအဲ့ဒီအဂတိတရား၄ပါးကိုလိုက်စားမယ်ဆိုလို့ရှိရယ်။နော်မယက်တီတဲ့ဘက်ကယက်တီပြီးတော့မလိုက်ထိုက်တဲ့ဘက်ကနေလိုက်မယ်ဆိုလို့ရှိရယ်။အဲ့ဒီပုဂ္ဂိုလ်ဟာတဲ့မြတ်စွာဘုရားကဥမာလေးနဲ့ပြောတယ်။စန္ဒာဒေါသဘေယမောဟယောဓမ္မအတိဝတ္တတိဟော။ယောအကျင့်ပုဂ္ဂိုလ်သည်စန္ဒာချစ်ခြင်းကြောင့်၎င်းဒေါသမုန်းခြင်းကြောင့်၎င်းဘေယကြောက်ခြင်းကြောင့်၎င်းမောဟမိုက်မဲတွေ့ဝေခြင်းကြောင့်၎င်းဓမ္မအမှန်တရားကိုအတိဝတ္တတိလွန်ကျူးပြီးတော့ကျင့်တယ်ဟောချစ်တဲ့အတွေ့အကြုံအမှန်တရားကိုလွန်ပြီးတော့ကျင့်တယ်မုန်းတဲ့အတွေ့အကြုံအမှန်တရားကိုလွန်ပြီးတော့ကျင့်တယ်ကြောက်တဲ့အတွေ့အကြုံအမှန်တရားကိုလွန်ပြီးတော့ကျင့်တယ်မသိတဲ့အတွေ့အကြုံမိုက်တဲ့အတွေ့အကြုံကိုပဲအမှန်တရားကိုလွန်ပြီးတော့ကျင့်နေတဲ့အဲ့လိုအမှန်တရားကိုလွန်ပြီးတော့ကျင့်တဲ့ပုဂ္ဂိုလ်တွေဟာတတ္တထိုပုဂ္ဂိုလ်ဤယတအချမ်းအယံအကျော်စိုးတို့သည်ကာလပက္ခိလဇုတ်ပက္ခ၌စန္ဒီမာဤဝံထွက်တော်လာကဲ့သို့နိဟိယတိတဖြည်းဖြည်းနဲ့ဆုံးယူသွားမယ်တဲ့ဟောလဇုတ်ပက္ခအကြောင်းကိုမြတ်စွာဘုရားအရင်စဟောတယ်ဟုတ်လားနော်အဂတိတရား၄ပါးလိုက်စားမယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့အချမ်းရအကျော်သောလောကီစည်းဝါးတွေဟာလဇုတ်ပက္ခမှာထွက်တဲ့လမ်းလိုတဏှိတရားဆုံးယူသွားမယ်တဲ့အယောင်အဖျင်းလည်းပဲဆုံးယူမယ်အဝင်းဝိုင်းအဖျင်းလည်းပဲဆုံးယူမယ်ဟုတ်လားလုံးရတန်တာအဖြစ်လည်းပဲဆွေယုတ်သွားမယ်။ကာလပက္ခေဝစန္ဒီမာလာဇုပက္ခ။လာဇုပက္ခဆိုတာလူကြီးတွေကတော့သိပါလူငယ်တွေလည်းပဲနောက်တချို့ကြတော့နည်းနည်းမြန်တွေ့ဝေးနေမလားဆိုပြီးတော့ပြောကြည့်တာပေါ့လေ။လာပြီးကျော်တည့်ရနေ့ကစပြီးတော့လာခွေနေ့အထိအဲ့ဒါကိုဘာလို့ခေါ်လဲ။လာဇုပက္ခနော်ကာလပက္ခလို့စတဲ့ကတော့သုံးတယ်။နော်အဲ့ဒီလာဇုပက္ခမှာထွက်တဲ့လမ်းဟာနော်လာပြီးကျော်တည့်ရနော်လာပြီးပြီးကြတာဆိုတော့လာကတော်တော်ကြီးနေနေတယ်ပေါ့နော်လာပြီးရောနှစ်ရက်ဆိုတော့နည်းနည်းလေးပိုသေးသွားဒီလိုနဲ့သေးသွားလိုက်တာလာခွေနေလေရောက်ပြီးဆိုတော့လာကလုံးဝပျောက်သွားမှရှိတော့ဟုတ်လားဒါကြောင့်မလိုက်တဲ့မလိုက်ထိုက်တဲ့ဘက်ကနေပြီးတော့လိုက်မယ်အကြောင်းတရားကတော့၄မျိုးပေါ့ချစ်လို့မုန်းလို့ကြောက်လို့မသိလို့ဟုတ်လားအဲ့လိုမျိုးအကြောင်းတရား၄ပါးကြောင့်အဂတိတရားလိုက်မယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့အချမ်းရအကျော်သောတွေဟာလာဇုတ်ဘက္ခမှာထွက်တဲ့လာလို့တနည်းတခြားဆွေယုတ်သွားမယ်တဲ့နော်ဒါကြောင့်မြတ်စွာဘုရားကကိုယ့်ရဲ့အချမ်းရအကျော်သောတွေတဖြည်းဖြည်းနဲ့ကြီးပွားတိုးတက်လာခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီအဂတိတရား၄ပါးကိုရှောင်ရမယ်နော်သန္တာဂတိလည်းမဖြစ်စေရဘူးချစ်လို့မို့မလိုက်တဲ့မလိုက်တဲ့ဘက်ကမလိုက်ဘူးဆိုတာမျိုးလိုက်တယ်ဆိုတာမျိုးမဖြစ်စေရဘူးမုန်းလို့မို့အဂတိတရားလိုက်တယ်ဆိုတာလည်းမဖြစ်စေရအောင်နော်ကြောက်လို့မို့အဂတိတရားလိုက်စားတယ်ဆိုတာလည်းမဖြစ်စေရအောင်ယက်တိမို့မှန်ရမယ်ပေါ့နော်မသိလို့လိုက်စားမိတာမျိုးလည်းမဖြစ်စေရအောင်အဘုဒ္ဓရှင်ဆိုတာကတော့ဒကာမတို့ဦးရှင်တို့တွေချစ်တဲ့သဘောတွေကရှိတာမုန်းတဲ့သဘောတွေလည်းရှိတာကြောက်တဲ့သဘောတွေလည်းရှိတာမသိတဲ့သဘောတွေလည်းရှိတာအဲ့ဓာတွေကကိုယ့်ကိုလွှမ်းမိုးသွားပြီဆိုရင်တော့ကိုယ့်ရဲ့ဆုံးဖြတ်ချက်တွေကမာယွင်းပြီးတော့မယက်တီတဲ့ဘက်ကယက်တီမိသွားရောဟုတ်လားတခါတလေကြတော့လောကကြီးမှာတော့နေရထိုင်ရပြောရဆိုရလောက်ရခံရတာတွေကရွေးချယ်ရတဲ့သဘောရှိတော့ငါဘယ်ဘက်ကယက်မလဲဆိုတာမျိုးဟောမယက်တီခြင်းလို့မရအောင်လူဆိုတာအပွဲစည်းနေနေတာဟောတစ်ဖက်ဘက်ကတော့ယက်တီရမယ့်အနေအထားမျိုး နော်နေရာတိုင်းလိုလိုနော်လောကတိုင်းလိုလိုမှာရှိနေတတ်တယ်ဟုတ်အဲ့လိုရက်တည်ရတော့မယ့်အခါမျိုးရွေးချယ်ဖို့လိုလာပြီဆိုတဲ့အခါမျိုးမှာကိုယ့်ရဲ့ရွေးချယ်မှုမှန်ကန်ဖို့လိုတယ်အဲ့ဒီရွေးချယ်မှုမှန်ကန်ဖို့ဆိုတာကဘာလဲဘယ်ဟာတရားလဲဘယ်ဟာမတရားဘူးလဲလို့ဒါကိုသိရမယ်အခြေခံအဖြစ်တော့တကယ်တော့ဥရှင်တို့တွေတရားတာရဲ့မတရားတာရဲ့ကိုသိကြပါလေသိပါလျက်ကဲနဲ့ချစ်လို့မှုတရားတစ်ဘက်ကမယက်တည်နိုင်ဘူးမုန်းလို့မှုမယက်တည်နိုင်တာလည်းရှိတယ်ကြောက်လို့မှုမယက်တည်နိုင်တာလည်းရှိတယ်မသိလို့မှုမယက်တည်နိုင်တာကတော့လည်းပဲရှားရှားပါးပါးရှိနိုင်တယ်ပေါ့ဒါပေမဲ့အများစုကတော့ဒီချစ်ချင်းမုန်းခြင်းကြောက်ရွံ့ခြင်းကြောင့်မယက်တည်တဲ့ဘက်ကယက်တည်တယ်ယက်တည်တဲ့ဘက်ကမယက်တည်ဟုတ်အဲ့တော့ဦးရှင်ကဒါလေးကိုသိတည်တည်ချာချာလေးစဉ်းစားကြည့်တဲ့အခါကျတော့ဘာလဲဆိုရင်တစ္ဆာတရားကိုမျက်နှိုးတဲ့သဘောရှိရမယ်ဘော။နော်တတိလို့လည်းပဲပြောနိုင်မယ်ဘော။နော်တစ္ဆာတရားကိုမျက်နှိုးတဲ့သဘောအမှန်တရားဘက်ကယက်တည်ရဲတဲ့သဘော။အဲ့ဒါတကယ်လို့သာတရားမတော်ဦးဇင်းတို့တွေကရွေးချယ်ဖို့ကြုံလာပြီဘယ်ဘက်ကယက်မလဲလို့တခုခုရွေးရတော့မဲ့အခါမျိုးမှာနော်တရားတည်းဟူသောချိန်ဝင်နဲ့ချိန်ဆက်ပြီးတော့ဘယ်ဟာကတော့တရားတယ်ဘယ်ဟာကတော့မတရားဘူး။ဘယ်ဟာကတော့မှန်တယ်ဘယ်ဟာတော့မမှန်ဘူး။အဲ့ဒါငါမှန်တဲ့ဘက်ကပဲယက်တည်မယ်တရားတဲ့ဘက်ကပဲယက်တည်မယ်ဘလောက်ပဲချစ်လို့နေနေငါချစ်တဲ့လူကမှားနေမယ်ဆိုရင်တော့သူ့ဘက်ကငါမရဘူးဘလောက်ပဲမုန်းနေနေငါမုန်းတဲ့လူကမှားနေမယ်ဆိုရင်သူ့ဘက်ကငါယက်မယ်ဆိုတဲ့အာမျိုးပေါ့ဘလောက်ပဲကြောက်เสียကောင်းတဲ့ချင်းချောက်မှုတွေနေမယ်ကြုံကြုံဟုတ်လားမှန်တဲ့ဘက်ကနေပြီးတော့ယက်တည်မယ်အဲ့ဒါလိုပဲအသိဉာဏ်ပညာကိုကြီးမားအောင်ကြိုးစားရင်ဖြင့်မိုင်မဲတွေ့မှုနည်းအောင်စူးစမ်းပြီးတော့လည်းပဲမှန်တဲ့ဘက်ကယက်တည်နေအောင်စူးစမ်းမယ်ပေါ့အဲဒါလို့သာအဂတိတရား၄ပါးမလိုက်စားဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့အချာယံအကျော်တော်တွေဟာလာဇံပခမှာထွက်တဲ့လမ်းလို့တဏိတရားတိုးတက်ကြီးပွားလာမယ်ဟုတ်လားဒါကိုလည်းပဲမြတ်စွာဘုရားကသန္နာဒောတာဘေယမောဟယောဓမ္မနာတိဝတ္တိဟောယောအချင်းချင်းရှိတဲ့ပုဂ္ဂိုလ်တစ္ဆာရှိတဲ့ပုဂ္ဂိုလ်နော်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာနော်စန္ဒာချစ်ချင်းကြောင့်၎င်းဒေါသမုန်းခြင်းကြောင့်၎င်းဘေးရာကြောက်ရွံ့ခြင်းကြောင့်၎င်းမောဟတွေးဝေးမိုက်မဲခြင်းကြောင့်၎င်းဓမ္မအမှန်တရားကိုနအတိဝတ္တိကြော်လွန်ပြီးတော့မကျင်ဘူးတဲ့နော်ချစ်လို့မို့မယက်တည်တဲ့ဘက်ကယက်တည်တာမျိုးသူမလုပ်ဘူးပေါ့လက်မုန်းလို့မို့အဂတိလိုက်တာလည်းမရှိဘူးကြောက်လို့မို့မတိလို့မို့အဂတိလေးပါးလိုက်ရှာတာမရှိဘူးအဲ့ဒါလို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အချမ်းရံအကျော်သောတတ္တထိုပုဂ္ဂိုလ်ဤရသောအချမ်းရံအကျော်သောတို့သည်တုတ်ကပက်ခေလာဇံပခမှာစန္ဒီမှာဤဝထွက်သောလကဲ့သို့เนาะအာပူရတိတပြေးပြေးနဲ့ပြည်စုံလာလိမ့်မယ်တိုးတက်လာလိမ့်မယ်ကြီးပွားလာလိမ့်မယ်ဟုတ်လားဒါကြောင့်ပိဋကပေါင်းတော်ကောင်းတို့ကိုယ့်ရဲ့ဘဝမှာเนาะအချမ်းရံအကျော်သောတွေတပြေးပြေးနဲ့တိုးတက်ကြီးပွားလာခြင်းနဲ့ဆိုလို့ရှိရဲ့ချစ်လို့မို့လည်းပဲမလုံတဲ့မလုံထိုက်တာကိုမလုံမိအောင်ကြိုးစားရမယ်။မုန်းလို့မို့မလုံတဲ့မလုံထိုက်တာတွေကိုမလုံမိအောင်ကြိုးစားရမယ်။အဲ့လိုပဲကြောက်လို့မို့ဆိုပြီးတော့အကြောင်းပြချက်နဲ့လည်းပဲမလုံတဲ့မလုံထိုက်တာတွေကိုမလုံဖြစ်အောင်ကြိုးစားရမယ်။အဲ့လိုပဲအသိဉာဏ်နှုံနဲ့မိုင်မဲတဲ့အတွေ့အကြုံမှားရွေးတဲ့အမှားမျိုးကိုလည်းပဲမလွန်ကျူးမိအောင်ကြိုးစားရမယ်။ဟုတ်လား။ဒါကြောင့်ပိဋကပေါင်းတော်ကောင်းတို့အဂတိဆိုတာကများသောအားဖြင့်အော်လက်ပေးလက်ယူတဲ့ကိစ္စတွေမှာလာရင်လူတွေကအသုံးများကြတာနော်ဟုတ်လားတကယ်တမ်းကတော့အဂတိတရားဆိုတာကနေပေအလွန်ကျေပါဟုတ်လားဒီမှာတေချာစဉ်းစားကြည့်လေကိုယ့်အိမ်ထဲမှာကိုပဲကိုမိသားစုထဲမှာကိုပဲအဂတိလိုက်နေတာတွေမရှိနိုင်ဘူးလားနော်ဒီဒေသနာလေးကြတေချာစဉ်းစားကြည့်ကိုမိတ်ဆွေအပေါင်းအသင်းအတိုင်းဝန်လေးထဲမှာလည်းအဂတိလိုက်နေတာမရှိနိုင်ဘူးလားရှိနိုင်တယ်တဖြည်းဖြည်းနဲ့ဒါကြည်ကြည်ပြတ်ပြတ်စဉ်းစားကြည့်ပေါ့နော်တစ်ဖက်ဖက်ကတော့တခါတလေမှယက်တည်ရမယ့်အနေထားရွေးချယ်ရမယ့်အနေထားတွေကကျုံလာတာပဲလေအဲ့ဒါလို့ကျုံလာတဲ့အခါမျိုးမှာကိုဟာမှန်ကန်တဲ့ဘက်ကယက်တည်နိုင်သလားမှန်ကန်တဲ့ဘက်ကမယက်တည်အောင်ကိုယ့်ကိုအနှောင့်အယှက်ပေးနေတဲ့ဆွဲဆောင်နေတဲ့အရာတွေကဘာတွေတော့ဒီမှာတော့မြတ်စွာဘုရား၄မျိုးပြောထားချင်းရင်လဲမှားရတယ်မုန်းရင်လဲမှားရတယ်ကြောက်ရင်လဲမှားရတယ်မသိရင်လဲမှားရတယ်ဒါလေးတွေကိုပိတ်တဲ့ပေါင်းသူတော်ကောင်းတို့အလွန်တရာကြည်ကြည်ပြန့်ပြန့်စဉ်းစားနေခြင်းတယ်ဗော။နော်ချစ်လို့မားတာမျိုးလည်းပဲဒါအမားကတော့အမားပဲလေ။ဘာကိုအကြောင်းပြုပြီးတော့ပဲမားမားမှားသွားပြီဆိုရင်တော့မားသွားတာပဲ။ဟုတ်လား။မုန်းလို့မားတာမျိုးလည်းပဲမဖြစ်အောင်ဒါအားထုတ်ရမယ်။အ အဲ့လိုပဲဦးဇင်းတို့ကြောက်လို့မသိလို့မှားတာမျိုးမဖြစ်အောင်ကြိုးစားရမယ်။အဲ့လိုမျိုးကြိုးစားအထုတ်နိုင်လေလေကိုဘဝရဲ့အချမ်းရံအကျော်သောတွေဟာတဖြည်းဖြည်းနဲ့ညပြလာတယ်။ဆက်ဆက်ရှင်တွဲပြီးတော့ဦးဇင်းတို့နားလေစရာဒေသနာလေးတစ်ခုရှိတယ်။တိစေနာကိတ်တိန်ပပောတိလို့ရသော်ဘုရားအလောကဘလူကြီးမေးတာကိုဖြေခဲ့တာရှိတယ်။နော်တိစေနာကိတ်တိန်ပပောတိတဲ့။မှန်ကန်ခြင်းဖြင့်ကြောကြမှုကိုရနိုင်နေလို့ရသော်ပဲအတိုင်းဟောဟုတ်လားဒီနေ့မှာကြောကြတယ်ဆိုတာကဟိုအကြီးအကျယ်ကြောကြတဲ့အဆင့်တစ်ခုတည်းကိုပဲရည်ရွယ်ပြီးတော့ပြောတာမဟုတ်ကိုယ်ပဝန်းကျင်ကိုယ်အတိုင်းဝိုင်းလေးထဲမှာကိုယ်မိသားစုထဲမှာကိုယ်ရွှေမျိုးထဲမှာမှန်ကန်တဲ့ပုံကောဘယ်တော့မှတိမ်ခေါ်တယ်ဆိုတာမရှိဟုတ်တယ်မဟုတ်လားကိုယ်ကမှန်ကန်မှုနဲ့သာယက်တည်နိုင်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့အရှိကြီးကြီးမားမားရှိတယ်ကိုကျင်းလဲနေတဲ့ကျစားနေတဲ့ဝန်းကျင်မှာကိုယ့်ရဲ့အရှိန်ဟာရှိတယ်။လူဟာအဲ့ဒီအရှိန်ဟာရှိသင့်တယ်လို့ဦးဇင်းထင်တယ်။တော့မှန်ကန်မှုကြောင့်ရရှိထားမယ်၊ရရှိလာမယ်အရှိန်ဟုတ်လား။ဒါကိုဦးဇင်းတို့ပေးတဲ့ပေါင်းသူတော်ကောင်းတို့ကြော်စောမှုကြော်ကြားမှုလို့ပြောမယ်ဆိုရင်လည်းပြောလို့မရဘူးလား။ဟဲ့နော်။တကယ်တကယ်စဉ်းစားကြည့်မယ်ဆိုလို့ရှင်ဦးဇင်းတို့နောက်ကဘာကျော်ပုဂ္ဂိုလ်တွေနိုင်ငံကျော်ပုဂ္ဂိုလ်တွေများသောအားဖြင့်လူသားတွေကစိတ်ထဲမှာအလွန်တရာပဲတံပိုးထားပြီးတော့မျက်နှာပြီးတော့လေးစားပြီးတော့တပတ်ကပြောနေရတော့အောင်ကြော်ကြတဲ့ပုံကိုယ်တွေဟာသစ္စာရှိကြတဲ့ပုံကိုယ်တွေပါတကယ်တမ်းကဟုတ်လားတကယ်လို့သူတို့ကသစ္စာလားမရှိဘူးမှန်ကန်မှုမရှိဘူးဆိုလို့ရှိရင်ကြော်ကြရတဲ့အကြောင်းကိုမရှိဘူးဟုတ်ရဲ့လားဒါကြောင့်ပေးတဲ့ပေါင်းသူတော်ကတော့ဒါကတော့ဟိုလောကီပိုင်းလေးလို့ဦးရှင်ကအဲ့လိုနာမည်လေးပေးနေတယ်ပေါ့နော်ကိုဘွားရဲ့အချမ်းရံလေးအကျော်တော်ကြီးနော်လာဇန်ပခမှာထွက်တဲ့လန့်လို့လာဇန်ရက်မှာထွက်တဲ့လန့်လို့ဟုတ်တယ်ဒီတရားတိုးတက်ကြီးပွားလာခြင်းတယ်ဆိုလို့ရှိရင်တော့မြတ်စွာဘုရားကဒီသုတ်တံအရာပေးထားတဲ့နိလန်က၄မျိုးပေါ့နော်ချစ်လို့လည်းပဲမမားရအောင်ကြိုးစားရမယ်မုန်းလို့လည်းပဲမမားရအောင်ကြိုးစားရမယ်ကြောက်လို့လည်းပဲမမားမိအောင်ကြိုးစားရမယ်မသိလို့ဆိုတာမျိုးလည်းပဲမဖြစ်ရအောင်မမားရအောင်ကြိုးစားရမယ်ပေါ့ဟုတ်လားဒါကတော့ပေးတဲ့ပေါင်းသူတော်တို့နော်လောကကြီးထဲမှာခြင်းလေးကျဆင်းနေကြတဲ့အထူးသဖြင့်လူငယ်တွေအတွက်ဒါလေးကိုဦးဇင်းတို့ပြောပါရစေ။နော်။အေးအဂတိတရား၄ပါးတတ်နိုင်တယ်များမလိုက်စားတဲ့ပုဂ္ဂိုလ်ဟာလာဇန်းရဲ့မှာထွက်တဲ့လလို့သူ့ဘဝရဲ့အချမ်းရံကြော်စောဟာတဖြည်းဖြည်းနဲ့လိုတဲ့ကြီးပွားလာပါလိမ့်မယ်။မြတ်စွာဘုရားဟောတယ်ဆိုတာဘယ်တော့မှမှားတယ်ဆိုတာမရှိပါဘူး။ဟုတ်ရဲ့လား။အေးဒါကတော့ဦးဇင်းတို့တရားရဲ့ပထမပိုင်းဆိုကြပါစို့နော်။နောက်ဒုတိယပိုင်းသာသနာ့တွင်မှာဖြစ်လာကြတဲ့လူသားတယောက်အတွက်အချမ်းရံကြော်သောဒီလောကီစည်းစိမ်တွေပြည်စုံယုံမြတ်နဲ့လုံလောက်ပြီလို့ဘယ်လိုမှပြောလို့မရဟုတ်လားကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်ဖို့ကြီးပွားဖို့ဆိုတာလည်းပဲအရေးကြီးလိုအပ်တယ်ဒီနေရာမှာကုသိုလ်ဆိုတာလေးကိုစောစောကဦးဇင်းတို့ဏိဒံပိုင်းမှာလောကီကုသိုလ်ဆိုတာရှိပါတယ်မဟာကုကုသိုလ်ဆိုတာရှိပါတယ်လောကုတ္တရာကုသိုလ်ဆိုတာရှိပါတယ်လို့ကုသိုလ်ကို၃မျိုးပြောခဲ့တယ်ပေါ့လားပြောရနော်အဲ့တော့ကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်ကြီးပွားတယ်ဆိုတာနောက်ဆုံးလောကုတ္တရာကုသိုလ်အဆင့်ရောက်အောင်ကြိုးစားအထောက်နိုင်တဲ့အနေအထားကိုကြီးညွှန်းပြီးတော့ပြောတာဟုတ်လားအဲ့ဒါအခုဒီမှာလည်းပဲဦးဇင်းတို့ဘေးသဘောင်းတို့တော်တော်တို့ကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်ကြီးပွားလိုကြတဲ့ပုံကိုယ်တွေအတွက်အလွန်တရာမှတ်သားတဲ့သုတ်တံတစ်ပုဒ်ပေါ့နော်အဲ့တော့ဦးဇင်းတို့သုတ်တံတစ်ပုဒ်လုံးမပြောပါဘူးကောင်းထုတ်ချက်ကလေးချပြီးတော့ပြောပါမယ်နောက်အခါတော်မှာဦးဇင်းတို့မြတ်စွာဘုရားနလကပါဏဆိုတဲ့ဏိကုံရွာကြီးမှာသတင်းသုံးတယ်လို့ဆိုတယ်။အဲ့လိုသတင်းသုံးရင်းနဲ့နောက်တစ်ခုသောညကျမ်းမှာယဟန်တန်ဃာတွေကိုမြတ်စွာဘုရားတရားဟောတယ်ပေါ့။အဲ့လိုတရားဟောရင်းနဲ့ညင့်တော်တော်လေးနဲ့လာပြီဆိုတော့မြတ်စွာဘုရားကအနီးနားမှာရှိတဲ့ရှင်မမောက္ကလံကိုရမြတ်ကြီးကိုအမိန့်ရှိတယ်။မရှင်သာရိပုတ္တရာကိုရမြတ်ကြီးကိုအမိန့်ရှိတယ်။သာရိပုတ္တရာတဲ့။ဟောယဟန်တန်ဃာကလည်းပဲအချိန်ကမြင်မှုကင်းနေတယ်။နော်ညာလည်းပဲအလွန်တရာမှကြည်လင်တောက်ပတယ်အဲ့တော့ဒီအချိန်မျိုးမှာတရားစကားဆက်ပြီးတော့ပြောဖို့အတွက်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုတာဝန်ပေးတာမြတ်စွာဘုရားကခါမကြမကြာနာတော်မူတဲ့ယောဂါရှိတယ်မြတ်စွာဘုရားကနော်ဒါကြောင့်ငါရဲ့ခါကလည်းနာတယ်ဒါကြောင့်ခဏလောက်ငါကြောဆန့်အောင်မင်းပေါ့အဲ့တော့ဒီယဟန်တန်ကပေးတဲ့ကလည်းပဲအလွန်တရာမှသီနမိတ်တာကင်းပြီးတော့ကြည်ကြည်လင်လင်ဖြစ်နေတယ်ဒီချိန်မှာဒီတရားစကားပြောတာကိုမယုတ်သိမ့်တဲ့ပုံအဲ့ဒါကြောင့်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုတရားစကားပြောခိုင်းမယ်လို့ရှင်သာရိပုတ္တရာက ကျမ်းတန်ကိုဆက်ပြီးတော့တရားဟောတော့အဲ့ဒီဟောတဲ့သုတ်တံဘာဟောဆုံးဆိုတော့ယဟန်တို့တဲ့ဟောဒီသာသနာတော်မြတ်ကြီးမှာနော်ပုဂ္ဂိုလ်တဦးတယောက်ဟာကုသိုလ်တရားတွေရဲ့ပုံမှာယုံကြည်မှုတရားတရားလောက်မှမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆိုးရုံနေတဲ့ပုဂ္ဂိုလ်လို့ပြောရမယ်တဲ့ဟောနံပါတ်1ယုံကြည်မှုတရားတရားမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆိုးရုံနေပြီတဲ့ဟုတ်လားတရားတရားကိုရင်စားပြောရနော်ဘုရားတရားတန်ခါယရဏမြတ်သုံးပါးရဲ့ဂုံကျေးဇူးကိုယုံကြည်တဲ့သဘောကံကံရဲ့အကျိုးကိုယုံကြည်တဲ့သဘောဒါဟာတရားတရားလို့အခြေခံအဖြစ်တော့ဘေးသာပေါင်းသူတော်ကောင်းတို့နားလည်ထားကြတယ်ဟုတ်လားကောင်းတာလို့ရင်ကောင်းတာဖြစ်မယ်မကောင်းတာလို့ရင်မကောင်းတာဖြစ်မယ်သူတော်ကောင်းတရားကိုကြိုးစားအထုတ်လို့ရှိရင်ချမ်းသာတဲ့ချမ်းသာမှန်ကိုရမယ်လို့ယုံကြည်တဲ့သဘောဒါတွေကိုတရားတရားလို့အလုံးနားလည်ထားကြတယ်ဟုတ်လားအဲ့ဒီတရားတရားလောက်မှမရှိဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဆိုးရုံနေတဲ့ပုဂ္ဂိုလ်ဟုတ်လားတရားတရားတရားတဲ့နောက်ဒုတိယဘာပြောတော့ဆိုတော့အကုသိုလ်ဒုဒ္ဒရိုက်မှုတွေပြုရမှာမရှက်တဲ့ပုဂ္ဂိုလ်နော်ရှက်တယ်ဆိုတဲ့ဟိရိတရားလောက်မှမရှိတဲ့ပုဂ္ဂိုလ်နော်ဟိရိတရားမရှိတဲ့ပုဂ္ဂိုလ်အာဟိရိကနော်အရှက်မရှိတဲ့ပုဂ္ဂိုလ်နော်ဒီအရှက်မရှိဘူးဆိုလို့ရှိရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာဆိုးရုံနေပြီလို့ပြောရမယ်နော်ပြေတော်ဦးဇင်းတို့ဘာပြောလို့ဆိုတော့အနုတ္တပံအကုသိုလ်ဒုစရိုက်မှုတွေပြုရမှာကြောက်တယ်ထိတ်လန့်တယ်ဆိုတဲ့သဘောကိုဥတ္တပံလို့ခေါ်တယ်ဟုတ်လားအဲ့ဒီဥတ္တပံတရားလောက်မှမရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲဆိုးရုံနေပြီနော်ဒါဆိုးရုံနေတဲ့ပုဂ္ဂိုလ်လို့ဆိုရမယ်ဘုဒ္ဓဟိရိဥတ္တပံပြီးတော့ဘာပြောလို့ဆိုတော့လေကူမြောက်ကဝီရိယအကုသိုလ်တရားတွေကိုဖေရှားဖို့ကုသိုလ်တရားတွေဖြစ်ပွားဖို့ကြိုးစားအထုတဲ့ဝိရိယအဲ့ဒီဝိရိယတရားလောက်မှမရှိဘူးဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကိုဆိုးရုံနေတဲ့ပုဂ္ဂိုလ်လိုပဲဆိုရမယ်တဲ့တတဟိရိဥတ္တပဝိရိယငါးခုမြောက်ကြတော့ဘာပြောလို့ဆိုတော့ပညာနောက်ကံကံရဲ့အကျိုးကိုသိမြင်နားလည်တဲ့ပညာယုံ난သဘာဝတရားကိုသိမြင်နားလည်တဲ့ပညာနောက်အကြောင်းအကျိုးသဘောကိုသိမြင်နားလည်တဲ့ပညာအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးကိုထွတ်ထွင်းပြီးတော့သိတဲ့ပညာတစ္ဆာလေးပါးကိုထွတ်ထွင်းပြီးတော့သိတဲ့ပညာလို့ပညာတွေကတော့အဆင့်အမျိုးမျိုးရှိတယ်ဟုတ်ဟုတ်လားဒီနေ့မှာဦးဇင်းတို့ပညာဆိုတာကကမတက္ကတဉာဏ်ပညာကိုအခြေခံတဲ့ဝိပဿနာဉာဏ်ပညာကိုရည်ညွှန်းနေလို့နားလည်ရမယ်ဟုတ်လားအဲ့ဒီပညာလောက်မှမရှိဘူးဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာဆိုးရုံနေတဲ့ပုဂ္ဂိုလ်ဘာဒီမှာဆိုးရုံတာတော့လို့မေးရင်ကုသိုလ်တရားတွေမှာဆိုးရုံနေတာအကျဉ်းနဲ့စီးပွားရေးတွေပစ္စည်းဥစ္စာတွေတော့တိုးတက်ကောင်းတိုးတက်ခြင်းလဲတိုးတက်လာနိုင်တော့လောကီပညာတွေတိုးတက်တာလဲရှိကောင်းရှိနိုင်တယ်ပေါ့ဒါပေမဲ့လို့ကုသိုလ်ကောင်းမှုကတော့တိုးတက်ခြင်းစီးပွားခြင်းမရှိဘူးဟုတ်လားဒါကြောင့်တရားတရားရဲ့ဟိရိရဲ့ဥတ္တပရဲ့ဝရိယရဲ့ပညာရဲ့ဒီတရားငါးလုံးမရှိတဲ့ပုဂ္ဂိုလ်ဟာကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်စီးပွားခြင်းမရှိနိုင်ဘူးဟုတ်လားအဲ့ဒါဘိသက်ပေါင်းသူတော်ကောင်းတို့တလုံးချင်းစီရဲ့အသေးစိတ်အသေးပဲကိုဦးဇင်းကဘာလို့မပြောတာတုံးဆိုတော့အလုံးတည်ပြီးသားဖြစ်မယ်လို့ထင်လို့မပြောတာဟုတ်လားတရားတရားရဲ့အတိပဲအသေးစိတ်ဦးလည်းမပြောပါဘူးဟုတ်လားဟိရိဥတ္တပဝရိယပညာဟုတ်လားဒီတရားငါးမျိုးမရှိဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကဘာဖြစ်နေပြီလို့ဆိုးရုံနေပြီတဲ့အဲ့ဒီဆိုးရုံနေတာကိုလည်းပဲဥပမာနဲ့သူကပြောတာဟောကာလပက္ခီဟောလာပြန်ပြီဟောလာဇုတ်ပက္ခမှာထွက်တဲ့လာလို့နော်လာစုပ်ပကမှာထွက်တက်လာဆိုတော့သူလည်းပဲတဖြည်းဖြည်းနဲ့ဆုတ်ယုတ်သွားမယ်။ကုသိုလ်ကောင်းမှုတွေဆုတ်ယုတ်သွားပြီဆိုမှတော့စိတ်မှန်နဲ့ချမ်းသာဒုက္ခတွေလည်းပဲဆုတ်ယုတ်သွားတယ်လို့ဒီလိုပဲပြောရမှာ။ဟဲ့ကုသိုလ်နဲ့ချမ်းသာဆိုတာကအကြောင်းအကျိုးသဘောကိုဗျ။ဟုတ်လား။ကုသိုလ်ဒီဥသောအကြောင်းတရားနဲ့ကင်းပြီးတော့ချမ်းသာခြင်းဆိုတဲ့အကျိုးတရားဟာမဖြစ်နိုင်ဘူး။ဟုတ်လား။ဒါကြောင့်ကုသိုလ်ကောင်းမှုတွေဆုတ်ယုတ်ပြီဆိုရင်ဒါချမ်းသာဒုက္ခတွေလည်းဆုတ်ယုတ်သွားတာ။နော်။ဒါကြောင့်ကာလပက္ခနော်လာစုပ်ပခမှာထွက်တဲ့လလို့တဏိတရားကုသိုလ်ကောင်းမှုတွေဆုတ်ယုတ်သွားတာမျိုးမဖြစ်အောင်အဲ့ဒီတရားငါးမျိုးမိမိတဏ္ဍာမှာဖြစ်အောင်ကြိုးစားရမယ်။ယုံကြည်မှုတရားတရားကိုခိုင်မြဲအောင်တည်ဆောက်ရမယ်။အမြဲစွာဖဲရဲ့အကြောင်းများများသိအောင်ကြိုးစားရမယ်။တရားတော်ရဲ့စွမ်းရည်တတ္တိတွေများများသိအောင်ကြိုးစားရမယ်။တန်ခါတော်ရှင်မြတ်တို့ရဲ့ဂုဏ်တွေကိုလည်းပဲသိအောင်ကြိုးစားရမယ်။နားလည်အောင်ကြိုးစားရမယ်။နောက်ပြီးတော့ကံကံရဲ့အကျိုးသူတော်ကောင်းတရားတို့ရဲ့စွမ်းရည်တတ္တိဒီကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့ကောင်းကျိုးအကုသိုလ်တရားနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာမယ့်မကောင်းကျိုးဒါတွေကိုနားလည်အောင်သိမြင်အောင်ကြိုးစားရင်ဖြင့်မိမိတို့ရဲ့ယုံကြည်မှုတရားတရားကိုခိုင်မြဲအောင်တည်ဆောက်ရမယ်ပေါ့အဲ့ဒါတကယ်လို့တရားတရားမိမိတဏ္ဍာမှာခိုင်မြဲလာပြီ တရားတရားတွေတိုးတက်လာပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်လာလိမ့်မယ်ကြီးပွားလာလိမ့်မယ်ဟောတရားတရားကြီးရင်ပါတက်လာကုသိုလ်ကောင်းမှုတွေတိုးတက်လာမယ်ဒါကဥစဉ်တို့ဟောအပေါ်ရန်လေးစဉ်းစားကြည့်ရင်ကိုယ်လည်းပဲသိနိုင်ပါတယ်ဟောတရားတရားကြီးရင်ကြီးသလောက်ကုသိုလ်ကောင်းမှုတွေတိုးတက်လာမယ်ဆိုတာအလွန်မှထင်ရှားတယ်ဟောခုဆိုကြပါစို့ဒကာမတို့ဥစဉ်တို့တွေနော်ကုသိုလ်ကောင်းမှုကိုပြုကြတဲ့နေရာမှာတယောက်နဲ့တယောက်စီရထက်တံပုံချင်းလည်းမတူဘူးလောက်ကြောက်ကញ្ញာပုံချင်းလည်းမတူဘူးပမနာချင်းလည်းမတူကြဘူး။ဘာဖြစ်လို့တယောက်နဲ့တယောက်ကုသိုလ်ကောင်းမှုရဲ့အပေါ်မှာကြိုးစားအထောက်ကြပုံချင်းမတူတာတုံးလို့မိကုံးထုတ်မယ်ဆိုလို့ရှိရင်အထိမိဆုံးဖြေရမယ့်အဖြေကတော့တရားတရားကွာလို့ပါလို့ဖြေရမှာ။ဟုတ်တယ်မဟုတ်လား။ယုံရင်ယုံတယ်လို့လောက်တာပဲလေ။ဟုတ်တယ်မဟုတ်လား။နောက်တချို့ဆိုလို့ရှိရင်ဒီကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့သေးသေးကြီးကြီးကွာဆိုပြီးတော့လုပ်နေကြတဲ့လူတွေကိုမရှိဘူးလားရှိရတယ်။ဒါသူတို့ရဲ့တရားတရားကကုသိုလ်ကောင်းမှုရဲ့ပုံမှာဒါလှုပ်တဲ့နယ်လှုပ်ထိုက်တယ်။တတိတိလသမารိပညာလှုပ်တဲ့နယ်လှုပ်ထိုက်တယ်လို့ဒါရဲ့ဖြစ်ပေါ်လာမဲ့အကျိုးကျေးဇူးကိုဘလောက်ထိသူတို့တက်ွင်ယုံကြည်ထားတယ်လဲခိုင်မြဲစွာယုံကြည်ထားတယ်လဲဆိုတာမထင်ရှားဘူးလားထင်ရှားတယ်။နော်။ဒါကြောင့်တရားတရားကြီးရင်ကြီးသလောက်နော်ဒါနအရာမှလည်းပဲတယောက်နဲ့တယောက်မတူကြဘူးပေါ့တိလအရာမှလည်းတယောက်နဲ့တယောက်မတူကြဘူးအဲ့လိုပဲဦးဇင်းတို့ဘာဝနာကြိုးစားအထုတ်တဲ့အပိုင်းမှကြတော့ပို့ပြီးတော့ကြွားချသွားတယ်ပေါ့ဒါကြောင့်လေဒီဆိုကြီးကတော့သဒ္ဓါတရားကိုတောင်းမှသူကနှစ်မျိုးပိုင်းပြီးတော့ပြောတယ်ပဂတိသဒ္ဓါနဲ့ဘာဝနာအရာမှသဒ္ဓါဆိုပြီးတော့နှစ်မျိုးပြောတယ်တမန်လူယုံတန်းယုံလောက်ဥပုသ္တိလစောင့်ယုံလောက်ဖြစ်တဲ့သဒ္ဓါတရားမျိုးကိုပဂတိသဒ္ဓါလို့ဆိုကြီးကသုံးလုံးတယ်ဟုတ်လားအာအယူကြည်ကြည်အကြီးခန့်ခန့်กว่าဒီခန္ဓာရဲ့အကြောင်းကိုငါသိအောင်ကြိုးစားမယ်။နောက်မဉ္ဇဉ်ပုံဉ္ဇဉ်ရအောင်ကြိုးစားမယ်။နောက်ဘာဝနာပိုင်းဆိုင်ရာကိုငါအစဉ်မြင်မြင်သိအောင်ကြိုးစားမယ်ဆိုတဲ့စိတ်တဲ့မျိုးနဲ့ဘာဝနာတရားကိုဇွဲနှဘဲနဲ့ကြိုးစားအထုတ်သွန်းစီတဲ့တရားတရားမျိုးကိုကြတော့ဒါဘာဝနာတရားလို့ခေါ်တယ်။ဟုတ်လား။အဲ့ဒီပိဋကတော်သူတော်ကောင်းတို့တရားတရားကလည်းပဲအဲ့လိုမျိုးအစဉ်အမျိုးမျိုးရှိနေသေးတာပေါ့။ဘာပဲပြောပြောတရားတရားရှိရင်ရှိသလောက်သူ့အစဉ်နဲ့သူကုသိုလ်တရားတွေတိုးတက်လာလိမ့်မယ်ကြီးပွားလာလိမ့်မယ်ဆိုတာကတော့မထင်ရှားဘူးလားထင်ရှားတယ်။နောက်ဤဒီဥဒ္ဒပစဉ်းစားကြည့်ပါအောင်။နော်မကောင်းမှုအကုသိုလ်ဖြစ်ရမှာရှက်တဲ့သဘောမကောင်းမှုအကုသိုလ်ဖြစ်ရမှာထိတ်လန့်တဲ့သဘောဒီနေ့မှာဦးဇင်းတို့မကောင်းမှုအကုသိုလ်ပြုရမှာရှက်တဲ့ထိတ်လန့်တဲ့ဤဒီဥဒ္ဒပကိုများသောအားဖြင့်ကာယဒုစရိုက်ဝစီဒုစရိုက်လောက်တဲ့လူတွေကတွေးမိနေတာပေါ့လေ။ဟောသူများသက်တမ်းရမှာမရှင်းမကြောက်တဲ့လူသူတို့ဘပစ္စည်းမတရားယူအားမှာမရှင်းမကြောက်တဲ့လူဒီလိုအရှက်အကြောက်မရှိတာတော့ပဲထင်ရှားတယ်ပေါ့တကယ်တကယ်ကအကုသိုလ်ဖြစ်ရမှာရှက်တယ်ဆိုတာဘယ်အဆင့်ထိရှက်တဲ့နည်းလဲရောစဉ်းစားကြည့်နော်စိတ်ထဲမှာအကုသိုလ်ဖြစ်နေတယ်ဆိုတာမျိုးမရှိဘူးလားနော်ဒီလာချိုးပေါက်နေတဲ့အနေအထားမျိုးမဟုတ်ဘူးနော်ကာယဒုစရိုက်ဝစီဒုစရိုက်လွန်ကျူးနေတဲ့အဆင့်မဟုတ်ဘူးနော်ကိုယ့်ရဲ့စိတ်ထဲမှာအရာကသဘောဒေါသသဘောမောဟသဘောမာနသဘောအိတ်သာသဘောမိစရိယသဘောစိတ်ထဲမှာအကုသိုလ်တွေများစွာဖြစ်နေတာမရှိဘူးလားရှိတယ်အဲ့ဒါဒီဖြစ်ရမှာရှက်တဲ့သဘောဆိုတာကြတော့အလွန်လုံးညံ့သိမ်မွေ့သွားတယ်ဟုတ်တယ်မဟုတ်လားတကယ်တမ်းကအဲ့ဒီအဆင့်ထိဟိတိတရားကိုဒကာမတို့ဦးဇင်းတို့တွေချီးမြှောက်နိုင်မယ်ဆိုလို့ရှိရင်ဘလောက်ကုသိုလ်ကောင်းမှုတွေမှာတိုးတက်လာမလဲဆိုတာစဉ်းစားကြည့်မသိနိုင်ဘူးလားသိနိုင်အဲ့ဒါလိုပဲဦးဇင်းတို့ဥဒ္ဒပအကုသိုလ်ဖြစ်မှာကြောက်တယ်ဆိုတဲ့သဘောများသောဖြင့်လူတွေကသီလပြတ်သွားမှလောက်ကိုကြောက်တာကိုပဲဥဒ္ဒပကိုတွေးနေကြတာ။နော်ဥဒ္ဒပကိုအဲ့ဒီအဆင့်လောက်ပဲများသောဖြင့်စဉ်းစားမိကြတယ်ပေါ့။တကယ်တမ်းကတော့ဥဒ္ဒပဆိုတာအဲ့ဒီအဆင့်မကကိုယ့်ရဲ့စိတ်ထဲမှာအကုသိုလ်ဖြစ်သွားလို့ရှိရင်အဲ့ဒီအကုသိုလ်သည်ဆင်းရဲတဲ့အကျိုးကိုဖြစ်စေမှာပဲဆိုတဲ့မှန်ကန်တဲ့အသိနဲ့ဉာဏ်နဲ့ရှင်နဲ့ထိတ်လန့်မှုကြောက်ရွံ့မှုဆိုတာတကယ်တမ်းကရှိရမှာ။ရသော်ဘုရားဟောထားတဲ့သုတ်တန်တပုတ်ထဲမှာပတ်မိနေတာလေးတခုရှိတယ်။ရသော်ဘုရားဘုရားအလုံးလုံးကဘုရားမဖြစ်ခင်ပေါ့လေ။ဘုရားဖြစ်အောင်ကြင့်နေတဲ့အချိန်မှာကာမဝိတ္တ၊ဗျာပါဒဝိတ္တ၊ဝိညာဉ်ဝိတ္တဆိုတဲ့ဒီဝိတ္တဆိုးတွေဟာသူ့ရဲ့စိတ်နှလုံးကိုဝင်ပြီးတော့နှိပ်စက်တယ်။အဲတော့ကာမဂုဏ်နဲ့ပတ်သက်တဲ့အတွေးသူတစ်ပါးကိုဆင်းရဲသွားစေလိုတဲ့မကျင့်တတ်မှုနဲ့စိတ်တိုင်းမကြမှုနဲ့ရှင်တဲ့အတွေးညှင်းဆဲလိုမှုနဲ့ရှင်တဲ့အတွေးအဲ့ဒီအတွေးတွေဖြစ်လာလို့ရှိရင်မြတ်စွာဘုရားအလောင်းတော်ဟာဘလို့စဉ်းစားဆင်ခြင်တော့ဆိုတော့လေ။ဩဒါတွေဟာငါ့ကိုရှင်ရဲ့ကိုဖြစ်စေမဲ့အရာတွေ။ပူလောင်မှုကိုဖြစ်စေမဲ့အရာတွေ။နော်ပင်မမှုကိုဖြစ်စေမဲ့အရာတွေလို့ ဒါတွေအပြစ်ကိုစဉ်းစားလိုက်တယ်ဆင်ញင်လိုက်တယ်တဲ့ဥပမာတဲ့ဟိုနွားចောင်းသားတယောက်ကနွားចောင်းနေရင်းနဲ့သူ့ရဲ့နွားကသူများရဲ့အခင်ကိုဝင်ပြီးတော့စားတယ်အဲ့လိုစားတဲ့အခါမှာဒီနွားចောင်းသားကသူ့ရဲ့နွားကသူများရဲ့အခင်ကိုဝင်စားနေတာကိုသူဒီတိုင်းမကြည့်နိုင်မကြည့်ရဲဘာဖြစ်လို့ဆိုတော့အခင်ရှင်တွေ့လို့ရှင်ဒါပြဿနာတက်ဟုတ်တယ်မဟုတ်လားအဲ့ဒါနဲ့သူကဒီနွားကိုမလုပ်တော့ဆိုတော့ကျုံနဲ့ဆွဲလာပြီးတော့ဒုံနဲ့ရိုက်မယ်ခဲနဲ့ပြစ်မယ်ဘလို့မှမညာဘူးဆိုရင်သူ့ကိုဆွဲလာပေါ့တနေရာမှာသူ့ကိုခြိထားရမယ်သူများအခင်ကိုဝင်စားရင်ခင်ရှင်ကတိုင်လို့ရှင်ရာဇဝမှုတွေပါလေလေဖြစ်နိုင်တယ်哦ဘာကြောင့်သူ့ရဲ့နွားကိုသူထိမ့်သိမ့်တာတော့လို့မေးရင်ဒုက္ခရောက်မှာဆိုလို့ဟုတ်တယ်မဟုတ်လားအဲ့လိုပဲကိုယ့်ရဲ့စိတ်ဒီလိုတော့ဒီနွားကိုထိမ့်ရအောင်မထိမ့်လို့ရှိရင်မကောင်းတာတွေလုံးမိသွားပြီတွေးမိသွားပြီပြောမိသွားပြီဆိုလို့ရှိရင်အဲ့ဒီအလုတ်ရဲ့အကျိုးရလကဆင်းရဲဒုက္ခအဲ့ဒီဆင်းရဲဒုက္ခကကိုယ်ခံစားရမှာဟုတ်လားဒါကြောင့်မလို့အဲ့ဒီလိုအကုသိုလ်တို့ရဲ့အပြစ်ကိုစဉ်းစားခြင်းအဖြစ်အဲ့ဒီအကုသိုလ်ဝိတက်တွေကိုမဖြစ်အောင်ကြိုးစားအထုတ်ခဲ့တယ်လို့မြတ်စွာဘုရားပြန်ပြီးတော့ဟောပြထားတာရှိတယ်အတပိသက်ပေါင်းသူတော်ကောင်းတို့ဦးညွတ်တွေလည်းပဲဒီဥတ္တပတရားဖြစ်ခြင်းတယ်ဆိုရင်တော့အကုသိုလ်တရားတို့ရဲ့ဖြစ်ပေါ်လာမဲ့မကောင်းကျိုးတွေကိုလှမ်းပြီးတော့မျောတွေးတတ်ဖို့လိုပဲအဲ့ဒီမကောင်းကျိုးဆိုတာကလည်းပဲဦးညွတ်နော်ကြီးကြီးကျယ်ကျယ်ပြောရရင်တော့အပေလေးပါးပေါ့နော်ဒါပေမဲ့အပေလေးပါးနေမကတချို့အကုသိုလ်တွေကဒီဘဝနေကိုအကျိုးပေးမှာဟုတ်လားကိုကမနာလိုမှုတွေဝန်တုံမှုတွေများမဲဒေါသတွေအားကြီးမဲလောဘတွေအားကြီးမဲဆိုရင်ကာယကံဒီဝစီကံဒီဆက်ပြီးတော့မမားနိုင်ဘူးလားမားနိုင်တယ်ကာယကံဝစီကံဒီဆက်ပြီးတော့မားပြီဆိုလို့ရှင်အဲ့ဒီအမားရဲ့အကျိုးရလတ်ကဒီဘဝတည်းသိမ့်ပရနိုင်တယ်သဘောပေါက်ရလားဗျအေးအဲ့တော့ဒါပစ္စုပန်မကောင်းတဲ့အကျိုးတမလွန်မကောင်းတဲ့အကျိုးအမျိုးမျိုးသောဆိုးကျိုးတွေကိုအကုသိုလ်တရားတွေဟာဖြစ်စေတယ်အဲ့ဒါကိုတွေးရင်းနဲ့ကိုယ့်ရဲ့စိတ်ထဲမှာဥတ္တပဆိုတဲ့ဉာဏ်နဲ့ရှင်နဲ့ထိတ်လန့်မှုဆိုတာကိုရအောင်မလုပ်သင့်ဘူးလားလုပ်သင့်တယ်အဲ့ဒါဥဒ္ဒပတရားရှိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကကုသိုလ်ကောင်းမှုတွေမှာတိုးတက်မယ်ကြီးပွားမယ်ဟုတ်လားဒါကြောင့်ဒီအရှိအကြောင်းဆိုတဲ့တရားလေးကအင်မတန်မှကျေပြတ်ပါတယ်။ဘုရားဆိုဘုရားကတော့လောကပါလာတရားလို့လည်းဟောပါလောကကြီးကိုဆောင်ရှောက်မဲ့တရား။နောက်အရှိအကြောင်းမရှိတော့ဘူးဆိုရင်လောကကြီးပျက်စီးမယ်။နော်။ဒါကြောင့်ရှက်တက်တဲ့သဘောကြောက်တက်တဲ့သဘောဒါရှိရမယ်ပေါ့။အဲ့ဒီအရှိအကြောင်းကိုဦးဇင်းတို့ကျမ်းဂန်တွေထဲမှာတော့အမျိုးမျိုးဥပမာပေးတယ်ပေါ့နော်။နော်မစင်ပေးမှာကိုလူတွေဟာရှက်ကြတယ်ဗောနော်ကို့မှာမစင်သေးပေးထားတယ်ဆိုရင်လူရဲမှာသွားရမှာမဖြစ်တော့ရှက်တယ်ဗောဟောဒါရွှန်ရှာဆက်ဆုပ်ဖွယ်တဲ့ဗောရှက်တယ်မပေးခြင်းဘူးဟုတ်လားကြောက်တယ်ဆိုတာကြတော့ဘာနဲ့ဥမာပေးတော့ဆိုတော့ဥရှင်တို့တန်တွေခဲမီးရင်ရဲကိုလက်နဲ့မထီရဲဘူးသူကြတော့ရှက်တာမဟုတ်ကြောက်တာထိလိုက်ရင်သူကပူမှာနော်ဟိုခုနကတော့မစင်ထိမှကြတော့သူကကြောက်တာမဟုတ်ဘူးရှက်တာယွန်းတာပေါ့သူကြတော့ဟုတ်လားသူ့ကြောင့်ကိုဘာမှဖြစ်တော့တော့မဟုတ်ဘူးဒါပေမဲ့အနံ့မကောင်းဘူးနော်မြင်ရတာမကောင်းဘူးအဲ့ဒါလိုမျိုးဥပမာပေးထားတော့တော့အကုသိုလ်ကိုမစင်လိုမျိုးသဘောထားမယ်ဆိုရင်တော့ဒါကဟိရိသဘောမျိုးဖြစ်လာတော့ဟုတ်လားလူမှရှက်တယ်လူခြင်းပေါ့နော်အကုသိုလ်ကိုတန်တွေမီးရဲတောက်နေတဲ့တန်တွေကလေးတော့သဘောထားမယ်ဆိုရင်တော့ဒါကပါဖြစ်သွားတော့ကြောက်တဲ့သဘောဖြစ်သွားတော့နော်ဒါကြောင့်ပိဋကပေါင်းသူတော်ကတို့ဟောအာယိတိကနဲ့အနုတ္တပကိုကြံတော့လည်းပဲတမျိုးပြောတယ်ပေါ့နော်ဝတ်တရားမစင်တော်တဲ့မှာသူတို့သွားနေတာပေါ့ဒါဟာသူတို့ရှေ့ရကောင်းမှမသိဘူးဟုတ်လားအဲ့ဒါလိုပဲဦးရှင်တို့ဟိရိနဲ့ဥတ္တပတရားကိုဘယ်ဆုံးတောင်းဆုံးကနေပြီးတော့နားလည်အောင်ကြိုးစားရအောင်အဓိကကတော့အကုသိုလ်တရားတို့ကြောင့်ဖြစ်ပေါ်လာမဲ့မကောင်းကျိုးကိုစဉ်းစားလို့ရှိရင်ကြည့်ဥဒ္ဒပတရားဖြစ်လာနိုင်တယ်ဟုတ်လားဒီနေမှာအကုသိုလ်ဆိုတာကိုလည်းပဲကာယကံဝစီကံလောက်မြမကဘဲနဲ့စိတ်ထဲမှာဖြစ်နေတဲ့အကုသိုလ်အဆင့်ထိတွေ့တဲ့ကြံတဲ့ဘုမလို့လားလို့ရတယ်နော်အတ္တတရတရားရဲ့ဟိရိရဲ့ဥဒ္ဒပရဲ့နောက်ဦးဇင်းတို့ပါပြောတော့ဆိုတော့ဝရိယဝရိယကြတော့ဦးဇင်းတို့အကုသိုလ်မဖြစ်အောင်ကြိုးစားအထုတ်တဲ့ဝရိယရဲ့ကုသိုလ်ဖြစ်အောင်ကြိုးစားအထုတ်တဲ့ဝရိယရဲ့လို့အကျဉ်းချင်းနှစ်မျိုးပေါ့အဲ့ဒီဝရိယရှိလို့ရှိရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာကုသိုလ်ကောင်းမှုတွေမှာတိုးတက်လာမယ်ကြီးပွားလာမယ်။နောက်ပြီးတော့ပညာ။နော်ပညာဆိုတာစောစောကနည်းနည်းတော့ပြောခဲ့ပါတယ်။နောက်ကံကံရဲ့အကျိုးကိုသိတဲ့အသည့်နော်ပုဂ္ဂိုလ်တ attva မရှိဘူး။ယုံနာမယ်ရှိတယ်လို့သိတဲ့အသည့်ဒီယုံနာဟာလည်းပဲ တစုံတရာကဖန်ဆင်းလို့သို့မဟုတ်အကြောင်းမဲ့ဖြစ်ပေါ်နေတာမဟုတ်ဘူးအကြောင်းကြောင့်ဖြစ်ပေါ်နေတဲ့အကျိုးတရားဖြစ်တယ်လို့အကြောင်းအကျိုးကိုသိမြင်မှုဟုတ်လားအဲ့ဒီအကြောင်းကြောင့်ဖြစ်နေတဲ့အကျိုးတရားဒီသဘာဝတရားတွေဟာတည်မြဲတဲ့သဘောမရှိတဲ့အိစ္ဆမတည်မြဲတဲ့အတွေ့အကြုံအကောင်းမဟုတ်တဲ့ဒုက္ခဟုတ်လားမတည်မြဲတာကိုလည်းပဲတည်မြဲအောင်လုပ်လို့မရအကောင်းမဟုတ်တာကိုလည်းအကောင်းဟုတ်အောင်လုပ်လို့မရတဲ့အဆိုးမရမပိုင်မနိုင်တဲ့အနတ္တဒီလက္ခဏာရဲ့သုံးပါးကိုသိတဲ့ပညာဒါကိုရင့်ကျက်အောင်ကြိုးစားအထောက်အင်းဖြင့်ဒီဖြစ်ပေါ်နေတဲ့ယုံနဲ့အစင်နော်ဒီတဘာဝတရားဒီခန္ဓာဒီဘဝဟာတကယ်တမ်းကတော့ဒုက္ခသစ္စာမြတ်လာဖြစ်တယ်လို့ဩဒုက္ခသစ္စာအမှုရှိတဲ့သစ္စာ၄ပါးကိုတိပယ်ဆိုင်ပွား၄ပါးသိချာတကယ်နဲ့ထဲကြအောင်ထိုးထွင်းပြီးတော့သိတယ်မြင်တယ်အရိယာမဉဏ်ပညာပညာကိုဦးရင်တို့များသောအားဖြင့်လူဒီဆိုကြီးကတော့၅မျိုးပိုင်းပြီးတော့ပြောတယ်ဒါဦးရင်အခုပြောခဲ့ပြီနော်ကမ္မတက္ကတပညာရှိတယ်နမရူပပရိစ္ဆေဓာပညာရှိတယ်ပစ္စယပရိက္ခပညာရှိတယ်ဟုတ်လားနော်လက္ခဏာ၄သုံးပါးကိုထုတ်ထွင်းပြီးတော့သိတယ်ဝိပဿနာပညာရှိတယ်သစ္စာ၄ပါးကိုထုတ်ထွင်းပြီးတော့သိတယ်အရိယမဂ်ပညာရှိတယ်ပညာရဲ့အပိုင်းဘယ်နှပိုင်းလို့၅ပိုင်းပေါ့အဲ့ဒီပညာတွေကိုတစ်ဆင့်နဲ့တစ်ဆင့်ရင်းအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တရားဓမ္မတို့ဦးဇင်းတို့ရဲ့ဘဝဟာကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်ကြီးပွားလာမယ်တိုးတက်ကြီးပွားတဲ့နေရာမှာလည်းပဲရှင်သာရိပုတ္တရာပေးတဲ့ဥပမာကတုတ်ကပက္ခီဝါစံတိမှာတုတ်ကပက္ခီလာဇံပက္ခမှာထွက်တဲ့လလိုဟုတ်လာဇံရဲ့မှာထွက်တဲ့လလိုတဏိတရားဘာဖြစ်လာအယောင်အဖျင်းလည်းပဲပိုးတောက်ပွားလာမယ်အရွယ်စားအဖျင်းလည်းပဲပူပြီးတော့ကြီးလာမယ်အဲ့ဒီလိုမျိုးကုသိုလ်ကောင်းမှုတွေတိုးတက်ကြီးပွားလာပြီဆိုရင်နောက်ဆုံးမဉ္ဇဉ်အဆင့်ထိလောကုတ္တရာအဆင့်ထိကုသိုလ်ကောင်းမှုကိုကြီးပွားအောင်တည်ဆောက်နိုင်မယ်ဆိုလို့ရှိရင်တရားဓမ္မတို့ဦးဇင်းတို့ဒုက္ခတွေအကုန်ငြိမ်းလို့ဟုတ်လားတကယ့်ကိုကြီးပွားခြင်းအစ်စ်ချမ်းသာခြင်းအစ်စ်ကိုရတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အေးဒါကတော့ဦးဇင်းတို့ကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်ကြီးပွားဖို့အတွက်အရှင်သာရိပုတ္တရာကိုလိုမြတ်ကြီးမြတ်စွာဘုရားရဲ့အလိုကြောင့်ပေးခဲ့တဲ့နီလံပေါ့တရားတရားရဲ့ဟီရီရဲ့ဥဒ္ဓပါရဲ့ဝရိယရဲ့ပညာယုံကြည်မှုရဲ့ရှက်တဲ့ရှက်ထိုက်တာကိုရှက်တာရဲ့ကြောက်တဲ့ကြောက်ထိုက်တာကိုကြောက်တာရဲ့ကြိုးစားအထုတ်မှုရဲ့သိမြင်နားလည်မှုရဲ့ဆိုပြီးတော့ဘယ်နှမျိုးတော့၅မျိုးအဲ့ဒီ၅မျိုးကိုကြိုးစားပြီးတော့မိမိတန်တာမှာတည်ဆောက်ပြီးတော့ယူရမယ်။အလကားတော့ရမှာမဟုတ်ဘူးနော်။အေးသရတရားကြီးမားခြင်းနဲ့ဆိုရင်လည်းပဲသရတရားကြီးမားခြင်းရဲ့အကြောင်းတရားတွေကိုသိဖို့ရတော့အဲ့လိုပဲဟီရီအော်တမဝိရိယပညာဒါတွေကိုလည်းပဲတရားဓမ္မတို့ဦးဇင်းတို့ကြိုးစားပြီးတော့များပြားလာအောင်အထောက်ရမယ်ပေါ့။အဲ့ဒါဒီညာလာတဲ့အမြတ်တစ်ဖက်ကကုသိုလ်ကောင်းမှုတွေဟာညာပြားလာမယ်။ကုသိုလ်ကောင်းမှုတွေများပြားလာပြီဆိုတာနဲ့ချမ်းသာဒုက္ခတွေဟာလည်းပဲတဆင့်ပြီးတဆင့်တွတ်တက်လာမယ်ပေါ့တော့ဒီနေရာမှာဦးဇင်းတို့ပိုးပြီးတော့ဒီနေရာမှာလေးနဲ့သွားအောင်တစ်ခုဖြည့်ဆွတ်ပြီးတော့ပြောရင်တာကဘာလဲဆိုတော့အဲ့ဒီတရား၅မျိုးတည်းကနော်အာတာပီနဲ့အနုတ္တပီအဲ့ဒါဘာပြောတာတုန်းဆိုတော့ဩအနာတာပီနဲ့အနုတ္တပီအနာတပီဆိုတာကလုံးလမရှိတဲ့သဘောအတပီဆိုတာရဲ့ဆန့်ကျင်ဘက်ပေါ့အနုတ္တပီဆိုတာကတော့ကြောက်လန့်ခြင်းမရှိတဲ့သဘောဟုတ်လားအဲ့ဒါကိုအရှင်တို့ရှင်မာကတ္တဗ္ဗကိုရောမြတ်ကြီးနဲ့ရှင်သာရိပုတ္တရာကိုရောမြတ်ကြီးတို့ဆွေးနွေးကြတဲ့အပိုင်းပေါ့အဲ့ဒါအရှင်တို့ကတ္တဗ္ဗတန်ရုပ်ထဲမှာအဲ့ဒီစကလုံးနှလုံးကိုအကျဉ်ချဲ့ပြီးတော့အတိတ်ပဲပြထားတာရှိတယ်အဲ့ဒါလေးကနည်းနည်းလေးစဉ်းစားကြရအောင်လို့အရှင်ကဒီထဲမှာဖြည့်ဆွတ်ပြီးတော့ပြောတာတရာတရားနဲ့ပတ်သက်ပြီးတော့ဟိရိဩဒဘဝရိယပညာနဲ့ပတ်သက်ပြီးတော့ငါးလုံးလုံးမပြောတော့ဘဲနဲ့နော်ဝရိယနဲ့အကြောက်တရားပေါ့နော်ကြိုးစားအထုတ်မှုနဲ့အကြောက်တရားအဲ့ဒါကကုသိုလ်ကောင်းမှုတွေပြုတဲ့နေရာမှာများစွာသူတို့ကဟိုကြီးမားတဲ့အကြောင်းတရားတစ်ခုလို့ဘုရင်စိတ်ထဲမှာထင်နေပေါ့နော်ဒါကြောင့်အဲ့ဒါလေးကိုအရင်ယူရေးပြီးတော့အဲ့ဒီသုတ္တမဟောထားတာလေးကိုနှိုင်းရှင်ပြီးတော့ပေးတဲ့လို့လည်းစဉ်းစားကြည့်ဖို့ခါရဝါမှာဦးဇင်းတို့ရှင်သာရိပုတ္တရာကိုရောမြတ်ကြီးကရှင်မာကတ္တပကိုရောမြတ်ကြီးကိုမေးတယ်။ဘာမေးတုံးဆိုတော့ငါရှင်ကတ္တပတဲ့အာထုံမှုမရှိတဲ့ပုဂ္ဂိုလ်အနာတပီနော်ပြီးတော့ကြောက်ရွံ့မှုမရှိတဲ့ပုဂ္ဂိုလ်အနုတ္တပီအဲ့ဒီအာထုံမှုမရှိတဲ့ပုဂ္ဂိုလ်ကြောက်ရွံ့မှုမရှိတဲ့ပုဂ္ဂိုလ်ဟာတစ္ဆာ၄ပါးကိုထိုးထွင်းပြီးတော့သိခြင်းကမထိုက်ဘူး ငြိမ့်အေးတဲ့နိဗ္ဗာန်ကိုရခြင်းကမထိုက်ဘူး။အလွန်တရာမြင့်မြတ်တဲ့ယောဂလေးပါးရဲ့ကုန်ခန်းရာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဝေရန်မထိုက်ဘူးလို့မြတ်စွာဘုရားဟောတယ်တဲ့။ဟုတ်လား။အာထုတ်ခြင်းမရှိတဲ့ပုဂ္ဂိုလ်ကြောက်လန့်ခြင်းမရှိတဲ့ပုဂ္ဂိုလ်ဟာတစ္ဆာလေးပါးကိုထုတ်ထွင်းပြီးတော့သိဖို့မထိုက်ဘူး။ငြိမ့်အေးဖို့မထိုက်ဘူး။အတုမဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဝေရန်မထိုက်တတ်ဘူးလို့ဟောတယ်တဲ့။ဘယ်အတိုင်းတာဘယ်ပမာဏလောက်ဖြင့်ကြောက်ရွံ့မှုရှိတဲ့ပုဂ္ဂိုလ်လို့ပြောမလဲအာထုတ်မှုရှိတဲ့ပုဂ္ဂိုလ်လို့ပြောမလဲဘယ်အတိုင်းသာဘယ်ပမာဏကိုကြည့်ခြင်းအဖြစ်အာထုတ်မှုမရှိတဲ့ပုဂ္ဂိုလ်ကြောက်ရွံ့မှုမရှိတဲ့ပုဂ္ဂိုလ်လို့ပြောမလဲတဲ့အဲ့ဒီစကားလုံးနှလုံးကိုခွဲခြားပြီးတော့မေးရဟုတ်လားဘလောက်ကြိုးစားမှကြိုးစားတယ်လို့ပြောရမှာတော့ဘလောက်ကြောက်မှကြောက်တယ်လို့ပြောရမှာတော့ဒီသဘောလေးအဲ့လိုမေးတဲ့အခါကျတော့ရှင်မကတ္တဗကုရုမြတ်ကြီးကအဲ့ဒီစကားကိုအသေးစိတ်ပြီးတော့သူဖြေတယ်အဲ့ဒီအဖြေလေးကအလွန်ကောင်းဟုတ်လားအာထုံမှုရှိတဲ့ပုဂ္ဂိုလ်ဆိုတာဘယ်အတိုင်းတာလောက်ထိအာထုံမှအာထုံမှုရှိတယ်လို့ပြောရမှာတော့ဘယ်အတိုင်းတာတောက်ထိမရှိဘူးဆိုရင်အာထုံမှုမရှိဘူးလို့ပြောရမှာတော့အကြောက်တယ်ဆိုတာဘယ်အတိုင်းတာထိကြောက်ရမှာတော့မကြောက်ဘူးဆိုတာဘယ်အတိုင်းတာထိမကြောက်တာတော့ပေါ့အဲ့ဒါကိုသူကဦးဇင်းတို့တန်ပပရံလုံးလဝရိယမှာဟောတဲ့ဟောစဉ်ကလေးနဲ့ကပ်ပြီးတော့ပြောတယ်လို့အလွယ်မှတ်မယ်ဆိုရင်တော့မှတ်မိနိုင်တယ်။ဘာပြောလို့ဆိုတော့လူတယောက်ဟာတဲ့မဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်အောင်ကြိုးစားတဲ့လုံလဝရိယဖြစ်ပြီးသားအကုသိုလ်တရားတွေကိုဖယ်ရှားနိုင်အောင်ကြိုးစားတဲ့လုံလဝရိယဟုတ်လားနောက်ပြီးတော့ဦးဇင်းတို့မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်ကြိုးစားတဲ့လုံလဝရိယဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်ခိုင်မြဲအောင်ကြိုးစားတဲ့လုံလဝရိယလို့အကုသိုလ်အရာမှာလုံလဝရိယ2မျိုးကုသိုလ်အရာမှာလုံလဝရိယ2မျိုးဆိုပြီးတော့သမ္ပပဒလုံလဝရိယ၄မျိုးပိတ္တတို့မှတ်သားဖို့တယ်မဟုတ်လားအေးအဲ့အလေးနဲ့ကပ်ပြီးတော့အခုရှင်မကတ္တပရဲ့အဖြေကိုမှတ်မယ်ဆိုရင်ပို့ပြီးတော့နားလည်မယ်ဟုတ်နော်ကြောက်တယ်ဆိုတာဘယ်တိုင်းတာတိကြောက်မှာတော့အထုတ်တယ်ဆိုတာဘယ်တိုင်းတာတိအထုတ်ရမှာတော့နော်အထုတ်တယ်ဆိုတာတဲ့ဩမဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်လာရင်တော့ငါဆင်းရဲဒုက္ခတွေနဲ့များစွာအကျိုးမဲ့တော့မှာပဲဆိုပြီးတော့ကုသိုလ်တရားတွေကိုများစွာအထုတ်ရမယ်တဲ့ဩတစ်ချက်နော်ဖြစ်ပြီးသားအကုသိုလ်တရားတွေကိုငါမပယ်နိုင်ဘူးဆိုရင်တော့ငါဟာဆင်းရဲဒုက္ခတို့ဖြင့်များစွာအကျိုးမဲ့တော့မှာပဲလို့တွေးပြီးတော့လည်းပဲအထုတ်ရမင်းတဲ့နော်အထုတ်တယ်ဆိုတာအကုသိုလ်နဲ့ပတ်သက်ပြီးတော့တွေးပုံကလေးပဲနှမျိုးတော့နှမျိုးနော်ဖြစ်ပြီးသားအကုသိုလ်တွေကိုမပယ်နိုင်ဘူးဆိုရင်လည်းငါဒုက္ခရောက်နိုင်တယ်နော်မဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်မကြိုးစားနိုင်ဘူးဆိုရင်လည်းပဲငါဒုက္ခရောက်နိုင်တယ်အကျိုးမဲ့နိုင်တယ်အကုသိုလ်နဲ့ပတ်သက်ပြီးတော့သူတွေးပုံကလည်းမျိုးတော့2မျိုး။ဟောအဲ့ဒါလိုပဲကုသိုလ်နဲ့ပတ်သက်ပြီးတော့တွေးပုံကလေးနော်။မဖြစ်သေးတဲ့ကုသိုလ်တရားတွေငါမဖြစ်အောင်အဲမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်ငါမကြိုးစားဘူးဆိုရင်ငါအကျိုးမဲ့နိုင်တယ်။ဥပဒနာဉာဏ်ရအောင်မလုပ်ဘူး၊မဉာဏ်ပူဉာဏ်ရအောင်မလုပ်ဘူးဆိုရင်တတိအခွင့်အလမ်းတွေကတစ်ချိန်မှဒါကဆုံးရှုံးသွားမှာပဲလေ။ဒီခန္ဓာကိုယ်ကြီးပြည့်စည်ပြီဆိုတာနဲ့ဒီလိုစိတ်မှန်နဲ့သာသနာနဲ့တွေ့လို့ဒီအခွင့်အရေးမျိုးရဖို့ဆိုတာကထပ်ပြီးတော့သိကြပါတယ်လို့မပြောနိုင်ဘူးပေါ့ဟုတ်လားဒါကြောင့်မဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်အောင်မလုပ်လို့ရှိရင်လည်းငါဟာဆင်းရဲဒုက္ခတို့ဖြစ်များစွာအကျိုးမဲ့နိုင်တယ်အဲ့ဒီလိုတွေးပြီးတော့လည်းပဲသူစူးစမ်းအထုတ်တယ်နောက်တစ်ချက်ကဖြစ်ပြီးသားကုသိုလ်တရားတွေကိုခိုင်မြဲအောင်ငါမလုပ်နိုင်ဘူးဆိုလို့ရှိရင်လည်းပဲငါဟာဆင်းရဲဒုက္ခတို့ဖြစ်အကျိုးမဲ့နိုင်တယ်ဒီလိုတွေးပြီးတော့လည်းပဲသူစူးစမ်းရတယ်အဲ့ဒါဟာပြင်းထန်စွာအထုတ်တဲ့ပုဂ္ဂိုလ်ဆိုတာအဲ့ဒီအရင်တွေးရှိရမယ်အဲ့ဒီအင်္ဂါချက်တင်နဲ့ညီရမယ်။တနည်းအားဖြင့်လည်းပဲဒကာမတို့ဦးရှင်တို့လုံလဝရိယဖြစ်အောင်တွေးနီးလို့ပြောမယ်ဆိုရင်လည်းပဲပြောနိုင်ကောင်းမယ်လို့ဦးရှင်ထင်ပါတယ်။စဉ်းစားကြည့်လေ။မဖြစ်သေးတဲ့အကုသိုလ်တွေကိုငါမဖြစ်အောင်မလုပ်နိုင်ဘူး။မဖြစ်သေးတဲ့အကုသိုလ်တွေကခဏခဏဖြစ်နေတယ်ဆိုရင်တော့ငါတော့ဆင်းရဲမှာပဲဒုက္ခရောက်မှာပဲအကျိုးမဲ့မှာပဲလို့စဉ်းစားမယ်ဆိုရင်မဖြစ်သေးတဲ့အကုသိုလ်ကိုမဖြစ်အောင်လုပ်ချင်စိတ်တော့ပေါက်မလာပေဘူးလား။ပေါက်လာနိုင်တာပေါ့။ဟုတ်လား။အဲ့လိုပဲဦးဇင်းတို့ဖြစ်ပြီးသားအကုသိုလ်တရားတွေမပယ်လို့ရှိရင်ဒါရင်ငါ့ကိုအကျိုးပေးသောအဖြစ်တစ်ချိန်မှလိုက်ပြီးတော့နှိမ့်ဆက်နိုင်တယ်ဒုက္ခပေးနိုင်တယ်လို့စဉ်းစားရင်လည်းပဲဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားဖို့အတွက်ကြိုးစားတဲ့ဝိရိယမျိုးသူမရနိုင်ဘူးလားရနိုင်တယ်ဟုတ်လားအဲ့လိုပဲဦးဇင်းတို့မဖြစ်သေးတဲ့ကုသိုလ်တရားတွေတကယ်လို့မဖြစ်ရင်တော့ငါအကျိုးမဲ့မှာပဲလို့စဉ်းစားရင်မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်သူလုံးမှာဟုတ်တယ်မဟုတ်လားအဲ့လိုပဲဖြစ်ပြီးသားကုသိုလ်တရားတွေမခိုင်မြင်းရင်တော့ငါအကျိုးမဲ့နိုင်တယ်လို့စဉ်းစားတဲ့ပုဂ္ဂိုလ်ဟာဖြစ်ပြီးသားကုသိုလ်တရားတွေခိုင်မြင်းအောင်ကြိုးစားတဲ့ဝိရိယရှိမလာနိုင်ဘူးလားရှိလာနိုင်တယ်အနှစ်ချုပ်ပြောရမယ်ဆိုရင်တော့အဲ့ဒီတမ္ပပဒလုံးလဝိရိယ၄မျိုးမရှိဘူးဆိုရင်တော့ဒါအကျိုးမဲ့ပါ အကုသိုလ်တွေကိုမပင်နိုင်လို့အကျိုးမရတာကတစ်မျိုးကုသိုလ်တွေဖြစ်အောင်မလုပ်နိုင်လို့အကျိုးမရတာကတစ်မျိုးချုပ်ပြောရင်တော့လည်းဒီနှစ်မျိုးပေါ့ဟုတ်လားဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ပြင်းထန်စွာအထုတ်တယ်အမထုတ်ဘူးဆိုတာဒီအတွေးရှိခြင်းမရှိခြင်းပေါ်မှာအခြေခံမနေဘူးလားခံတယ်ဒီအတွေးရှိပြီးတော့ကြိုးစားမယ်ဆိုရင်ဒါပြင်းထန်စွာအထုတ်တယ်ဒီအတွေးမရှိဘဲနဲ့အမထုတ်ဘူးဆိုရင်တော့ဒါပြင်းထန်စွာအထုတ်တယ်လို့မဆိုနိုင်အဲ့ဒါအမထုတ်ဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာတစ္ဆာလေးပါးကိုထုတ်ထွင်းပြီးတော့တီးဖို့မထိုက်တန်ဘူးငြိမ်းအေးဖို့မထိုက်တန်ဘူးအတုမဲ့မြင့်မြတ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့အတွက်မထိုက်တန်ဘူးလို့ဒါပါဖို့ဆိုဝရိယမရှိလို့ဟုတ်လားနောက်အကြောင်းမရှိတဲ့ပုဂ္ဂိုလ်ဟာလည်းပဲငြိမ်းအေးခြင်းကမထိုက်ဘူးတစ္ဆာလေးပါးကိုထုတ်ထွင်းပြီးတော့တီးခြင်းကမထိုက်ဘူးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့ရန်မထိုက်တန်ဘူးအဲ့တော့အကြောင်းမရှိဘူးဆိုတာဘာပြောလဲဆိုဒီလေးပါးကိုပဲထပ်ပြောတာနော်ဆက်ဆက်မှုရှိရနော်ဒီလေးပါးကိုပဲထပ်ပြီးတော့ပြောတာ။အော်မဖြစ်သေးတဲ့အကုသိုလ်တရားတွေကိုငါမဖြစ်အောင်မကြိုးစားဘူးဆိုလို့ရှိရင်ငါအကျိုးမဲ့တွေနဲ့ဒုက္ခရောက်မှာပဲလို့ तू မကြောက်ဘူးတဲ့။ဒါအကြောင်းမရှိတာ။ဟုတ်လားအကုသိုလ်တရားတွေမပင်ရမဖြစ်သေးတဲ့အကုသိုလ်တရားတွေဟိုမဖြစ်ဖို့အတွက် तू ဘာမှသိပ်ပြီးတော့ဂယုမဆိုင်ဘူး။တော် तू ဖြစ်ခြင်းနဲ့ဖြစ်ဆိုတော့ तू ကအကုသိုလ်ကိုမကြောက်ဘူးပေါ့။အကုသိုလ်ကိုမကြောက်ခြင်းဟာဆင်းရဲဒုက္ခကိုမကြောက်ခြင်းပဲ။ဟုတ်လား။အဲ့ဒါလိုပဲဦးဇင်းတို့ဖြစ်ပြီးသားအကုသိုလ်တရားတွေကိုပယ်ရှားဖို့မကြိုးစားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကအကျိုးမဲ့နဲ့ဒုက္ခရောက်မှာဖြစ်ပြီးသားအကုသိုလ်ကိုမပယ်ရင်ဒုက္ခရောက်မှာအဲ့ဒီလိုအတွေးမျိုးနဲ့လည်းပဲသူ့မှာကြောက်ရအောင်မှမသိဘူးဟုတ်လားအဲ့ဒါလိုပဲဦးဇင်းတို့ဖြစ်ပြီးသားမဖြစ်သေးတဲ့ကုသိုလ်တရားတွေနော်မဖြစ်လို့ရှိရင်တော့အကျိုးမဲ့နိုင်တယ်ဆိုပြီးတော့အဲ့ဒီအတွေးနဲ့ကြောက်တာလည်းမရှိဖြစ်ပြီးသားကုသိုလ်တရားတွေမခိုင်မြဲရင်တော့ငါအကျိုးမဲ့လိမ့်မယ်လို့ဒီလိုကြောက်တာမျိုးလဲသူ့မှာမရှိဘူး။အကြောက်မရှိတာ။အကုသိုလ်ဖြစ်မှာမကြောက်တာ။ကုသိုလ်မဖြစ်မှာကိုမကြောက်တာ။နော်အကုသိုလ်ဖြစ်လဲကိစ္စမရှိဘူး။ကုသိုလ်မဖြစ်လဲကိစ္စမရှိဘူးဆိုတဲ့အတွေးမျိုးပေါ့။အဲ့လိုတမင်တွေးနေတာတော့မဟုတ်ဘူးပေါ့။ဟုတ်လား။သို့တော်လည်းပဲအကုသိုလ်ဖြစ်မှာကိုသိပြီးတော့ဂယုမဆိုင်ဘူး။ကုသိုလ်မဖြစ်မှာကိုလည်းသိပြီးတော့ဂယုမဆိုင်ဘူး။ဘောဂီယုံမဆိုင်တာတော့အကြောင်းမရှိဘူးအကုသိုလ်ကြောင့်အကုသိုလ်ဖြစ်လာရင်ဖြစ်ပေါ်လာမဲ့ဆိုးကျိုးကိုသူအယံကြီးနားမလဲဘူးမျက်ကန်းတစီမကြောက်သဘောမျိုးပေါ့နော်ကုသိုလ်တရားတွေဆုံးရှုံးသွားလို့နော်ဖြစ်ပေါ်လာမဲ့ဆင်းရဲဒုက္ခတွေကိုလည်းပဲသူသိပြီးတော့ဂယုံမဆိုင်ဘူးဒါကြောင့်သူကြောက်အောင်မှမသိဘူးအဲ့တော့အကြောင်းမရှိတဲ့ပုံကိုဆိုတာအဲ့ဒီ၄မျိုးမစင်သားတတ်တဲ့ပုံကိုလို့အကျဉ်းချင်းပြောရင်ကောမရနိုင်ဘူးလားညာနိုင်တယ်ဟုတ်လားအဲ့တော့အကြောင်းရှိတဲ့ပုံကိုကြတော့အဲ့ဒါနဲ့ဆန်းကျင်ပဲပေါ့။မဖြစ်သေးတဲ့အကုသိုလ်တွေဖြစ်ရင်တော့ဆင်းရဲကြီးရဲ့ဖြစ်ပြီးသားအကုသိုလ်တွေကိုမပင်နိုင်ရင်တော့ဆင်းရဲကြီးရဲ့ကြောက်တယ်ပေါ့ကုသိုလ်အကုသိုလ်နဲ့ပတ်သက်ပြီးတော့နှစ်ချက်နော်။မဖြစ်သေးတဲ့ကုသိုလ်တွေမဖြစ်ရင်တော့ငါဆင်းရဲဒါရှိအောင်မှာပဲ။ဖြစ်ပြီးသားကုသိုလ်တရားတွေခိုင်မြဲအောင်မတည်ဆောက်နိုင်ရင်တော့ငါဆင်းရဲဒါရှိအောင်မှာပဲလို့ကုသိုလ်တရားနဲ့ပတ်သက်ပြီးတော့လည်းပဲမဖြစ်မှာကိုသူအလွန်ကြောက်တယ်။အကုသိုလ်ဖြစ်မှာကိုကြောက်တယ်။ကုသိုလ်မဖြစ်မှာကိုကြောက်တယ်။အဲ့လိုဆိုလို့ရှိရင်သူကပါတော့အကြောင်းနဲ့ပြည်စုံတဲ့ပုဂ္ဂိုလ်အဲ့တော့အာတပီဥတ္တပီအာတပီလုံလဝရိယရှိတဲ့လူဥတ္တပီအကြောင်းအလန့်ရှိတဲ့ပုဂ္ဂိုလ်အဲ့လိုမျိုးရှင်မောက်ကရှင်မကတ္တပကုရမေကြီးကခွဲချမ်းပြီးတော့ဖြစ်ရအဲ့တော့လုံလဝရိယရှိတဲ့ပုဂ္ဂိုလ်ကတော့တစ္ဆာလေးပါးကိုတည်ခြင်းကထိုက်တန်တယ်ငြိအေးခြင်းကထိုက်တန်တယ်အတုမဲ့မြင့်မြတ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုကောင်ဟာထိုက်တန်တယ်အဲ့လိုပဲအကြောက်ရှိတဲ့ပုဂ္ဂိုလ်ဟာလည်းပဲထိုက်တန်နေလို့အဲ့လိုဟောရတယ်ပေါ့။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့အာတပီနဲ့ဥတ္တပီဟုတ်လားအာတပီဆိုတာကသောသောကပြောတဲ့ဝရိယဥတ္တပဥတ္တပီဆိုတာကတော့အကြောက်ရှိတဲ့သူပေါ့နော်ဥတ္တပကအကြောက်ဥတ္တပီဆိုတာကအကြောက်ရှိတဲ့သူဟုတ်လား။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီ၅မျိုးတည်းကဘယ်နှမျိုးကွက်ပြီးတော့ပြောလိုက်။နှမျိုးကွက်ပြီးတော့ဥရင်ပြောလိုက်ပါတယ်ဟုတ်လား။ဒါကကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်ဖို့ကြီးပွားဖို့ပေါ့နော်လာဇံဘက်ခမှာထွက်တဲ့လာလို့မိမိရဲ့ဘဝမှာကုသိုလ်ကောင်းမှုတွေတစ်ပြေးပြေးနဲ့နော်လောကီကုသိုလ်ကနေမဲခုကုသိုလ်မဲခုကုသိုလ်ကနေနောက်ဆုံးမဲ့ညာဆိုတဲ့လောကုတ္တရာကုသိုလ်အဆင့်ထိမြန်ကြီးပွားသွားမယ်ဆိုရင်တော့အတိုင်းထက်လွန်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒါလိုကုသိုလ်ကောင်းမှုတွေတိုးတက်ကြီးပွားရင်ဖြင့်နော်ချမ်းသာဒုက္ခတွေထဲမှာလည်းပဲလောကီချမ်းသာရှိတယ်နော်မဲခုကုသိုလ်ကြောင့်ဖြစ်တဲ့ဇန်ချမ်းသာတွေရှိတယ်နောက်ဆုံးနိဗ္ဗာန်ချမ်းသာရှိတယ်ဟိုချမ်းသာကလည်းပဲကုသိုလ်အဆင့်ကိုလိုက်ပြီးတော့အဆင့်နဲ့အမျိုးမျိုးတက်မသွားဘူးလားတက်သွားတယ်အဲ့ဒါလိုကုသိုလ်အဆင့်ဆင့်မြင့်ပြီးတော့ချမ်းသာအဆင့်ဆင့်မြင့်ကျင်တယ်ဆိုလို့ရှိရင်နော်ဘာလို့ရမှာတော့ Daradiyaye, Hiridiyaye, Udabadiyaye, Wuriyadiyaye, Pinyadiyaye, Didiyangamyu, Shiyame. Didiyangamyu Mashiyeno, Lazo Bakama, Tadel Lalu, Kudukamuri Gala, Tipshibi, Yodwame, Lupyore. No? Didiyangamyu Shiyeno, Lazo Bakama, Tadel Lalu, Kudukamuri Ha, Tudel Lame, Jibwalame. And the way that I want to do the one အချမ်းရံအကျော်သောလို့ဆိုတဲ့လောကီပိုင်းဆိုင်ရာတုတ္တေကြည်ပွားခြင်းရဲ့အကြောင်းတရားအဲ့ဒါလည်းပဲ၄မျိုးပေါ့နော်အဂတိတရား၄ပါးပြောခဲ့ပြီနော်စန္ဒဂတိချစ်လို့မို့မယက်တီတင်တဲ့ဘက်ကယက်တီတာမလိုက်တဲ့နာကိုလိုက်တာမလုံတဲ့နာကိုလုံတာမပြောတဲ့နာကိုပြောတာအခြေချက်ပြီးတော့စဉ်းစားအဲ့လိုပဲမုံလို့ကြောက်လို့မသိလို့ဆိုပြီးတော့နော်စန္ဒ ဒေါသပေယမောဟဆိုပြီးတော့အဂတိတရားကလည်းပါလို့၄ပါးဒီအဲ့ဒါကိုမလိုက်စားဘူးဆိုရင်တော့ကိုယ့်ရဲ့ဘဝဟာအချမ်းရံအကျော်ဆုံးလောကီစီးသိမ်းနေရာနော်တဏိတရားလာဇံပက္ခမှာထွက်တဲ့လလို့ဒေါသလာလိမ့်မယ်ကြီးပွားလာလိမ့်မယ်လို့မြတ်စွာဘုရားအမဂန်ကျမ်းနဲ့ဟောရတော့နော်အဂတိတရား၄ပါးလိုက်စားမယ်ဆိုရင်တော့လာဇုပက္ခမှာထွက်တဲ့လလို့အချမ်းရံအကျော်ဆုံးတွေကတဖြည်းဖြည်းနဲ့မိမ့်မိမ့်ပြောက် ဖို့ကကုသိုလ်ကောင်းမှုတွေအစဉ်အဆက်မြင့်မားသွားဖို့မလိုဘူးလားလိုတယ်။အဲ့ဒီကုသိုလ်ကောင်းမှုတွေအစဉ်အဆက်မြင့်မားပြီးတော့တိုးတက်ကြီးပွားခြင်းတွေလာဇံပက္ခမှာထွက်တဲ့လလို့တဖြည်းဖြည်းနဲ့ကြီးပွားခြင်းတွေဆိုရင်တော့တရား၅မျိုးရှိဖို့လိုအပ်တယ်။အဲ့ဒီတရား၅မျိုးကဘာလဲတော့တရားတရားဟိရိတရားဩတ္တပတရားဝရိယတရားပညာတရားဟုတ်ရဲ့လား။ဒါကြောင့်ပေးတဲ့ဘောင်သူတော်ဘောင်တို့ဒီကနေ့လောကီပိုင်းဆိုင်ရာလေးကတော့အဂတိတရား၄ပါးလို့ဆိုကြပါစို့နော်သူတော်ကောင်းတရားပိုင်းဆိုင်ရာအဓိကပြောရရင်တော့တရားဟီရိဩတ္တပဝရိယပညာနော်ဒါကြောင့်အဂတိတရား၄ပါးမလိုက်စားဘဲနဲ့ကိုယ်ဘဝရဲ့အချမ်းရံကြောတော်တွေတိုးတက်အောင်တည်ဆောက်နိုင်ဖို့လိုပါတယ်ဟုတ်ရဲ့လားတရားဟီရိဩတ္တပဝရိယပညာတရားကိုမိမိတဏ္ဍာမှာဖြစ်အောင်ကြိုးစားရင်းဖြင့်ကုသိုလ်ကောင်းမှုတွေလည်းပဲအစင်းနဲ့မြင်မအောင်ကြိုးစားဖို့လိုပါတယ်ဒါကြောင့်ပေးတဲ့ဘောင်သူတော်တို့ရဲ့ဘဝသည်အချမ်းရံကြောသောအဖြစ်၎င်းကုသိုလ်ကောင်းမှုတို့အဖြစ်၎င်းနောက်လာဇံရက်မှာထွက်တဲ့လလိုတဖြည်းဖြည်းနဲ့ကြီးပွားတိုးတက်အောင်ဒေသနာတော်နဲ့အညီနောက်ပြုမှုကျင့်ကြံနေထိုင်နိုင်ကြတဲ့သူတော်တွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပူရင်းဖြင့်လာဇံရက်မှာထွက်တဲ့လဆိုတဲ့တရားကိုအဆုံးသတ်ကြရအောင်နော်ဘဝတုတဗ္ဗမင်္ဂလာရခန္တုတဗ္ဗတိဝတတဗ္ဗဗုဒ္ဓနုဝါဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရခန္တုတဗ္ဗတိဝတတဗ္ဗဓမ္မနုဝါဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရခန္တုတဗ္ဗတိဝတတဗ္ဗသံဃာနုဝါဝေနတရာဒုက္ခိဝန္တုတိဒေတုမင်္ဂန်တရားနာပိတပေါင်းတော်အောင်တို့သာတအလုံးသောတတ္တဝါအနန္တတို့အာတဗ္ဗမင်္ဂလာလောကီလောကုတ္တရာကောင်းဆိုသည်မြင်္ဂလာဝါဝတိဘဝတုကောင်းဆိုဟာမသိဖြစ်တော်မူကြပါစေတည်းတဗ္ဗတိဝဒာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနမိမိတို့ဤမှာစောင့်ကြနေကြကုန်သောနမိမိတို့သာသနာမိမိတို့ကဘာမှာစောင့်ကြစောင့်ကြနေကြကုန်သောနမြန္တကောင်းတာပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းဆိုဟာမသိစောင့်ရှောက်တော်မူနိုင်ကြပါစေတည်းတဗ္ဗဝဒာနုဘဝေနကင်းငါဝါလူသေးစုမကပွင့်တော်မူကြရသည်သူတို့တာပါဘုရားရှင်ကိုတော်မြတ်တို့ရဲ့တကူတည်သောအနုဘောတော်တို့ကြောင့်၎င်းတဗ္ဗဓမ္မနုဝဝေနမေလီတံဖူလီတံနိဗ္ဗာန်ပတိတိဟုဆိုသောစေတံတို့တရားတော်မြတ်တို့ရဲ့တကူတည်သောအနုဘောတော်တို့ကြောင့်၎င်းတဗ္ဗသံဃာနုဝဝေနမဂ္ဂတံလေးယောက်ဝိလတံလေးယောက်ဆိုသောရှင်အောင်တော်ရိယသံဃာရှင်မြတ်တို့နှင့်တကားသီလကုန်သမာဓိကုန်ပညာကုန်တို့နှင့်ပြည့်စုံတော်မူကြတဲ့မုဒိတံကအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တခုတည်းသောအနုဘောတော်တို့ကြောင့်၎င်းတရားနေရောညပါဘေခါပဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခီကိုစိတ်တစ်ပြားကြောင့်မှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတတိ
ကျွန်တော်တို့အစီအစဉ်300ဆရာတော်ဘုရားဓမ္မပူဇာလူမျိုးများဆက်ကပ်ရန်ဖြစ်ပါတယ်ခင်ဗျာဆရာတော်ဘုရားဓမ္မပူဇာလူမျိုးများဆက်ကပ်လူသားမျိုးဖြစ်ပါ၏ခ ခုနှစ်သားသမီးရဲ့လူတိုင်းမူရာနှစ်သိန်း2000 3000နဲ့3000နဲ့3000ချက်ဖြစ်ပါတယ်။၎င်းမူများကိုဓမ္မကဓမ္မယောဂောဘကပမာကျွန်တော်စင်စည်ဥဒ္ဒေရှင်မှာလူရှင်များရဲ့ကုစားပွေးအရာနဲ့ဆရာတော်ရဲ့ကုစားကပ္ပယကာကဖြစ်ဂောဘကပမာဥကျော်တော်မှာကျွန်တော်တို့လက်ခံရဖြစ်ပါတယ်ခင်ဗျာ။သာရိကောသူပြီးကြပါခင်ဗျာ ကျွန်တော်တို့မတ္တိသူရှင်မကျွန်တော်တို့ဆရာတော်ဘုရားဆက်ကလူများဖြစ်ပါတယ်ဒေါ်တတ်တ်မောသားမောင်ထင်းလင်းတို့မှဆရာတော်ဘုရားအတွက်ငွေကျပ်3လင်းကိုဆက်ကလူများပါပဲခင်ဗျာ၎င်းငွေကျပ်ကိုဓမ္မကတမယုံဂောဘကဖွဲ့မှဒုတိယဥက္ကရာဦးအောင်လည်းမှလက်ခံရယူပြရဖြစ်ပါတယ်ခင်ဗျာညာကျွန်တော်တို့ဥစိတ်ဆုံးမွေးနေ့အလူတော်အတွက်တိုက်335အခန်း30မှာဝိဇ္ဇတသိန်းကိုလည်းဆရာတော်ဘုရားဆက်ကပ်လုပ်ရဖြစ်ပါတယ်ခင်ဗျာဒါရုခေါ်သူပြကြပါခင်ဗျာဥမ္မုံတဲ့မိသားစုဒေါ်မူမူညွန့်မှလည်းစင်ကာပူအလူငွေပမာကူတို့ကျွန်တော်တို့5000ကျပ်နဲ့5000ကျပ်လူတန်းပါပါခင်ဗျာဒါရုသုံးနေခေါ်စီပြီးကြပါခင်ဗျာသူကြီးအောင်ဝင်နိုင်နဲ့ဇနီးတော်ခိုင်မာမာလင်းမိသားစုမှာလဲကျွန်တော်ဆရာတော်သူကြီးဆရာတော်အတွက်အလူငွေ3000ကျပ်လူတန်းပါပါခင်ဗျာကိုတန့်ရင်ဒီမတ်ကြာယူတောင်းတယ်သူတို့စီမောင်နာလဲကျွန်တော်ဒူပါပါခင်ဗျာ3000ကျပ်ဖြစ်ပါခင်ဗျာတာရု30ခေါ်သူပြကြပါခင်ဗျာကျွန်တော်မတ်ဒီလူငွေက3သိန်းကျင်ကိုကျွန်တော်တို့စင်ကာပူရွေးစီရတယ်50ကျပ်ဒီလမ်းမှာပြည်တယ်မတ်ဒီသူစင်စီရင်လေးရဆရာတော်ဘုရားကြီးအလှူဒါနအစုစုအတွက်ဒီသက်ချတရားချင်းမြေပေးပါရစောက်ထားအပ်ပါလိမ့်ဆရာဘုရား
ခိုင်အလုံးရေသက်တောင်းချမ်းအမြတ်တမ်းပေးဝေကြရအောင်မိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုအရှုတို့ကိုအာယုံပြုပေးတော့ဤကုသိုလ်ကောင်းမှုအရှင်တို့ရဲ့သံသတ္တိကြောင့်မဉဏ်ဖွဉာမျက်နှာပုံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုရစေလို့ဆုတောင်းကြမယ်။အလုံးသောတတ္တဝနာနာကုသိုလ်ကောင်းမှုရဲ့ဖူပါကအညီမြတ်ရပြီးတော့ချမ်းသာကြပါစေလို့စေနာမေတ္တာရှိထားပြီးတော့အမြတ်အမြတ်ပေးဝေကြမယ်။အလုံးညီညာညာလိုက်ပြီးတော့ဆုကြရအောင်။အရှင်ဖေယ
ျ
ဖေယျတပည့်တော်တို့သည
်
ရှင်နေယခုဓမ္မဒါနဓမ္မပူဇာဓမ္မတဝနာဓမ္မဒေသနာတရားအလှူပေးလှူကြရာဤချိန်ခါ၌စွန်အားရှိသမျှလူတိုင်းရသောဒါနာကုသို့ သောတိယသောသီလကုသိုလ
်
တရားတော်မြတ်ကိုနာယူရသောဓမ္မတဝနာဘာဝနာကုသိုလ်ဤကဲ့သို့များမြတ်သောကုသိုလ်ကောင်းမှုအဆုစုတို့ကိုပြုလုပ်ကြပါကုန်၏အရှင်ဘုရားဒီကောင်းမှုဤကုသိုလ်တို့ဤအစွမ်းတတ္တိကြောင့်မေညာဖို့ညာညနေဘံကိုလေမြန်ထုတ်ချက
်
မျက်မှောက်ပြုပါလို့ဤအရှင်ဘုရ
ား
ဤကောင်းမှုဤကုသိုလ်တို့ဤဖို့ပါကကိုအသက်ထင်ရှားရှိမရှိဖြစ်ကုန်သောဘောဘာမိဝဆွေမျိုးသားချင်းတို့အားအစထား၍31ဘုံရှင်လီကုန်သောတတဝအနန္တတို့အားထတ္တူထမြသေဝေငှပါ၏အမြရာကြ၍ကိုရှိနှဖြာကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေတော့အာလုံးကြကြသမျှအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအာလုံးကြကြသမျှအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအားလုံးကြားကြသမျှအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအားလုံးကိုယ်စိတ်နှစ်ဖြာချမ်းသာကြပါစေ။